Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါလိမ့်မယ်။ VOA American တိုင်းရဲ့2018ခုနှစ်ဇွန်လ14ရက်စာသာပတိညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီစနေနေ့ဒီ5မီတာ25 3:51နဲ့ဆိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေတယ်လို့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်ပါပါခင
်ဗျာမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့နျူကလ িয়ার ဖြတ်သန်းရေးမြောက်ကိုရီးယားကအလင်းနဲ့ထားလုဆောင်ရင်တောင်ကိုရီးယားရဲ့စီးလုဆောင်မှုတွေကိုလည်းပြောင်းလဲဖို့လိုအပ်ကြောင်းသမ္မတမွန်ဂျင်အင်းကပြောပါတယ်မြောက်ကိုရီးယားခေါင်းဆောင်နဲ့ဂျပန်ဝန်ကြီးချုပ်တို့ထိပ်သီးဆွေးနွေးကျင်းပနိုင်ရေးကြိုးပမ်းနေကြောင်းဂျပန်သတင်းစာတွေမှာဖော်ပြပါတယ်သမ္မတဦးဝင်းမြင့်နဲ့ဇနီးတို့ဟာထိုင်းနိုင်ငံချစ်ချီခီးစဉ်ဒီကနေ့စတင်ပြီးထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချန်နဲ့တွေ့ဆုံခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုအောင်အောင်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျဟုတ်ကဲ့ပါခင်ဗျာမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်အတွက်အထောက်ပံ့ဖြစ်စေတဲ့မြန်မာနိုင်ငံကအစည်းအဝေးရေးလုပ်ငန်းတွေရပ်ဆိုင်းလိုက်တဲ့အပေါ်အမေရိကန်သမ္မတကကျေးဇူးတင်ကြောင်းတောင်းပန်ရှိသူတို့ကပြောကြပါတယ
် President Trump wrote a letter not long ago in recent weeks to state counselor Aung San Suu Kyi
သမ္မတထွန်းရဲ့အကြီးတန်းအမျိုးသားလူညွန်ရေးအကြံပေးပုဂ္ဂိုလ်ဖော်တင်ကကပြောကြားသွားတာပါဒီအကြောင်းကိုဒီမြန်မာနိုင်ငံရေးဝန်ကြီးဌာနရဲ့တောင်ဝန်ရှိသူတို့ကိုဆက်သွယ်မေးမြန်းချက်ကိုလည်းဆက်တိုက်ကြားမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ဒီမော်လမြို့မှာကျင်းပတဲ့တောင်ဆန်းစုကြည်ရဲ့ညဉ့်ညံ့ရေးစကဝိုင်းအကြောင်းကိုလည်းတင်ပြပေးဦးမှာပါ။အဲဒီနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလှန်နဲ့ကိုအောင်တို့ပြောပြပေးပါအောင်ဗျာ
။နျူကလ িয়ার ဖြတ်သန်းရေးလုပ်ငန်းစဉ်တွေကိုမြောက်ကိုရီးယားကအမှန်တကယ်လိုလားလဲဆိုရင်တောင်ကိုရီးယားအစိုးရအနေနဲ့လည်းစီရေးအရာလှုပ်ဆောင်မှုတွေမှာပြုတ်လဲပြောင်းလဲဖြစ်ဖို့လိုအပ်ကြောင်းတောင်ကိုရီးယားသမ္မတမွန်ဂျင်အင်းကကြာသပတေးနေ့မှာပြောပါတယ်တကယ်လို့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဖြတ်သန်းရေးအတွက်လိုအပ်တဲ့ခြေလှမ်းကိုလှုပ်ဆောင်မယ်အမေရိကန်ပြည်ထောင်စုနဲ့လည်းဆွေးနွေးညှိနှိုင်းမှုတွေဆက်လက်ပြုလုပ်နေမယ်ဆိုရင်တောင်နဲ့မြောက်ကိုရီးယားအကြားယုံကြည်မှုတည်ဆောက်တဲ့အနေနဲ့ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်မယ်လို့သမ္မတမွန်ဂျင်အင်းယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါပြင်အမေရိကန်ပြည်ထောင်စုနဲ့ပြုလုပ်နေတဲ့စီးရေးလက်ကျင်းမှုတွေဆန်းကန်ထားရတဲ့အတွက်လည်းသူအနေနဲ့အလင်းနဲ့ထားစဉ်းစားသွားမယ်လို့သမ္မတမွန်ဂျင်အင်းကပြောပါတယ်။ဒီချိန်ထဲမှာပဲမြောက်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲကိုကြိုဆိုကြောင်းအဲ့ဒီဆွေးနွေးမှုတွေကဒေတာရင်းညီညာရေးကိုဥတည်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့ဆိုးမျိုးမှာတွေ့ဆုံပြီးသမ္မတမွန်ဂျင်အင်းကပြောပါတယ်။နိုင်ငံသားရေးဝန်ကြီးပွန်ပေယိုကလည်းစင်ကာပူမှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းကောင်းမွန်ပြီးကြိုဆိုကြောင်းကောင်းမွန်ပြီးထူးခြားတဲ့ခြေလှမ်းကိုလှမ်းနိုင်ခဲ့တဲ့အကြောင်းပြောကြပေမဲ့ကြီးမားတဲ့မျှော်လင့်ချက်တွေမထားကြဖို့လည်းသူကပြောကြခဲ့ပါတယ်
စင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ထိပ်သီးဆွေးနွေးပွဲအတွင်းသမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခါးမှုတွေကိုပြန်ရုပ်သိမ်းဖို့သဘောတူညီခဲ့တယ်လို့ပြောကြားခဲ့ကြောင်းမြောက်ကိုရီးယားသတင်းဌာနရဲ့ကြေညာချက်ကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကညှင်းဆဲခဲ့ပြီးသမ္မတထရမ့်အနေနဲ့သူလှုပ်ဆောင်ရမယ့်အစ်စ်တွေကိုတူတူချာချာနားလည်သဘောပေါက်ထားတယ်လို့ပြောလိုက်ပါတယ်ဆက်ဆံရေးအဆင်ပြေလာတာနဲ့အမျှပိတ်ဆို့တံခါးမှုတွေကိုပြန်ရုပ်သိမ်းပြီးနျူကလ িয়ার ကိစ္စရေးလုပ်ငန်းစဉ်တွေအကောင့်တွေဖော်နိုင်တာနဲ့အမျှစီဝါရေးခွန်လန်းတွေပြန်လန်းဖွင့်ပေးလာလိမ့်မယ်ဆိုတာမျိုး KCNA သတင်းဌာနကပြောကြားခဲ့တာပါ။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးခန်ချွန်ဟွာ၊ဂျပန်နိုင်ငံသားရေးဝန်ကြီးထာရိုကိုနိုရိုနဲ့အတူဆိုးမျိုးမှာဒီကနေ့ပူးရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံသားရေးဝန်ကြီးပွန်ပေယိုကထရမ့်အစိုးရအဖွဲ့အနေနဲ့အရင်အစိုးရအဖွဲ့တွေလိုမျိုးအမှားယွင်းတွေလုပ်မှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။အရင်ဆိုရဖွဲ့တွေဟာမြောက်ကိုရီးယားရဲ့နျူကလ িয়ার ကင်းစင်ရေးလုပ်ငန်းစဉ်လက်တွေ့အကောင့်ထဲမှာပေါ်ခင်မှာပဲစီးပွားရေးနဲ့ငွေကြေးအကူအညီတွေပေးခဲ့တာပါ။သမ္မတထရမ့်ကတော့ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲပြီးမှဒီဆွေးနွေးပွဲရဲ့အောင်မြင်မှုနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချမှုအန္တရာယ်မရှိတော့ဘူးဆိုပြီးတွစ်တာမှာရေးသားခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ပူးတဲ့ထုတ်ပြန်တဲ့ကြေညာချက်မှာအသေးစိတ်ဖော်ပြထားတာတော့မတွေ့ရပါဘူး။နျူကလ িয়ার ကင်းစင်ရေးဆိုတဲ့အနေအထားကိုဘယ်လိုသတ်မှတ်မလဲ။ဒီလိုလို့ဆောင်ရမှာလိုအပ်တဲ့အချိန်ကာလနဲ့တခြားအဖွဲ့အစည်းတခုကနေဒီနျူကလ িয়ার ကင်းစင်ရေးဆောင်ရွက်ချက်နဲ့ပတ်သက်ပြီးအတည်ပြုပေးရမယ့်လုပ်ငန်းစဉ်တွေကိုလည်းဖော်ပြထားခြင်းမရှိပါဘူးခင်ဗျာ
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်အရာရှိတွေကကြိုးပမ်းနေကြကြောင်းဂျပန်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်အဲလိုတွေ့ဆုံဖို့အတွက်စင်ကာပူနိုင်ငံကအရှင်ဖြစ်လက်ခံကျင်းပပေးလို့တဲ့ဆန္ဒရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်္ဂါနေ့ကတွေ့ဆုံစဉ်မြောက်ကိုရီးယားခေါင်းဆောင်ကပြောကြားခဲ့တာလို့အစိုးရအရာရှိတွေရဲ့ပြောကြားချက်ကိုကိုးကားပြီးသတင်းမှဖော်ပြထားပါတယ်။အခုသတင်းပတ်အတွင်းမွန်ဂိုလီးယားနိုင်ငံဥလန်ဘာတာမြို့မှာကျင်းပမဲ့လူညွန့်ရေးဆိုင်ရာထိပ်သီးညီလာခံအတွင်းမြောက်ကိုရီးယားအရာရှိတွေနဲ့ဒီကိစ္စကိုဆွေးနွေးဖို့ရှိကြောင်းဂျပန်အရာရှိတွေကပြောတယ်လို့ဆိုပါတယ်။နိုင်ငံကောင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုတော့ဩဂုတ်လအတွင်းပျုံယမ်းမြို့ဒါမှမဟုတ်စက်တင်ဘာလအတွင်းရုရှားနိုင်ငံပ Vladivostok မြို့မှာပြုလုပ်ဖို့ရှိတဲ့ဒေတာရင်းစီးပွားရေးညီလာခံရဲ့ပြင်ပမှာကျင်းပသွားဖို့ရှိတယ်လို့ဆိုပါတယ်။ဒါဟာဂျပန်နဲ့မြောက်ကိုရီးယားအစိုးရကောင်းဆောင်တွေကြား2004ခုနှစ်နောက်ပိုင်းမှာပထမဆုံးကျင်းပမဲ့ထိပ်သီးဆွေးနွေးပွဲဖြစ်ပါတယ်။
နိုင်ငံနေဆက်ဒေသမှာဆေးရတင်းမာမှုတွေရွှေချရေးအတွက်ရည်ရွယ်ပြီးတောင်နဲ့မြောက်ကိုရီးယားကထိတ်တန့်စစ်ဖက်ရရှိတွေဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဆယ်စုနှစ်တစ်ခုအတွင်းပထမဆုံးအကြိမ်အခုလိုတွေ့ဆုံခြင်းလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေတဲ့ကာလမှာတောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ဆေးရည်လိကျမှုတွေကိုဆိုင်းငံ့ထားမဲ့သူ့ရဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားပြီးနှစ်ရက်အကြာတောင်နဲ့မြောက်ကိုရီးယားကစစ်ဖက်ရရှိတွေအခုလိုတွေ့ဆုံကြတာပါ။နိုင်ငံနေဆက်စစ်မဲ့ဆုံးပံမုံချုံမှပြုလုပ်တဲ့ဒီတွဲဆောင်ဆွေးနွေးမှုဟာနှစ်ဖက်တင်းမာမှုတွေနဲ့ရန်လိုတဲ့အပြုမှုတွေကိုရပ်တန့်ကြဖို့ဧပြီလတွင်ရရှိခဲ့တဲ့သဘောတူညီချက်ပေါ်အခြေခံပြီးတော့ပြုလုပ်တာလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz တိတိ၈၇၃ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာ။နိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဇနီးတို့ဟာထိုင်းနိုင်ငံတရားဝင်ချစ်ကြည်ခီးစဉ်ကိုဒီကနေ့စတင်လာမှာညနေပိုင်းကဘန်ကောက်မြို့ကိုရောက်သွားကြပြီဖြစ်ပါတယ်။သမ္မတဦးဝင်းမြင့်နဲ့ဇနီးတို့ဟာဝန်ကြီးချုပ်ပရာယုတ်ချန်အိုချန်ရဲ့ဖိတ်ကြားချက်အရအခုလိုတွားရောက်တာဖြစ်ပါတယ်။ညနေပိုင်းကဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးပြီးထိုင်းအစိုးရအက်ဂီဟာမှာကောင်းဆောင်တဲ့ဦးပူတွေတင်းစားရှင်းလင်းပွဲကျင်းပခဲ့တာမှာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုထိုင်းနိုင်ငံကဆက်လက်ပံ့ပိုးပေးသွားမယ်လို့ဝန်ကြီးချုပ်ကကတိပြုခဲ့ကြောင်းသမ္မတဦးဝင်းမြင့်ကပြောပါတယ်
။ထိုင်းနိုင်ငံဝန်ကြီးချုပ်ဦးကျန်တဲ့အနေနဲ့ပြုရပါမယ်။ဒီလိုကကျွန်တော်တို့ဆွာကဆောင်ရွက်ချက်ရှိတဲ့ဉာဏ်ရည်နဲ့လူသားချင်းတစ်ပြည်နဲ့နိုင်ငံကိုယ်စားလှယ်တွေနဲ့ဒီမူလီပေါ်ဆောင်ရည်တို့ကိုဆက်တဲ့ဒီပြီးဆောက်တာတော့ကြောင်းပြရတာပါ။အားဖြင့်ဒီလိုရဲ့လူ့ဘဝမှာပြည်နယ်နိုင်ငံရဲ့မြန်မာနိုင်ငံရဲ့ကျွတ်တွေနဲ့စီးပွားရေးဆိုင်ရာပြည်ပကောင်းတဲ့လုပ်ငန်းများဆောင်ရွက်ရမှာပေါင်းဆောင်ရွက်များပြည်ရေးနဲ့တော်ဝင်ရည်နဲ့စိတ်ကြိုက်တဲ့အဲဒီကစီပတ်တိုင်းပြည်သူအကြာနေစားချက်ကိုဆက်သွယ်မှုပါဝင်မြန်မာနိုင်ငံတိုင်းနိုင်ငံကြားဆက်သွယ်ကမ်းကြောင်းများပြည်ပြည်လူ့ပေါ်တွင်ရှိနေတာပါ
သမနာဦးမြင့်ဟာဒီတရားဝင်ခီးစဉ်နဲ့အတူထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပမဲ့ရှစ်ကြိမ်မြောက်အေယာဝတီ6ဖရာမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာထိပ်သီးဆွေးနွေးဝေးနဲ့9ကြိမ်မြောက်ကမ္ဘောဒီးယားလာအိုမြန်မာဗီယက်နမ်ထိပ်သီးဆွေးနွေးဝေးတွေကိုလည်းတက်ရောက်မှာဖြစ်ကြောင်းမြန်မာသမနာရုံးကအစောပိုင်းမှာကြေညာချက်ထုတ်ပြန်ထားပါတယ်။ဒီထိပ်သီးဆွေးနွေးဝေးတွေကိုတော့ဘန်ကောက်မြို့မှာဇွန်လ15ရက်နဲ့16ရက်အကြာ2ရက်ကြာကျင်းပသွားမှာဖြစ်ပါတယ်။ဒါဟာဦးမြင့်အနေနဲ့နိုင်ငံတော်သမနာတာဝန်ထမ်းဆောင်ပြည်ထောင်နောက်မှာဒုတိယအကြိမ်မြောက်နိုင်ငံသားခီးစဉ်ဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလတုန်းကစင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးကိုတက်ရောက်တဲ့ခီးစဉ်ဟာသူ့ရဲ့ပထမဆုံးခီးစဉ်ဖြစ်ပါတယ်ထိုင်းနဲ့မြန်မာအကြား2019-2018ခုနှစ်ဘာနာနှစ်အတွက်ကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ1.45ဘီလီယံရှိခဲ့တာမှာမြန်မာနိုင်ငံကထိုင်းဘက်ကိုဒေါ်လာ1.4ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေတင်ပို့ခဲ့ပြီးထိုင်းနိုင်ငံဘက်ကနေ1.35ဘီလီယံနဲ့ညီမျှတဲ့ကုန်ပစ္စည်းတွေကိုတင်သွင်းခဲ့ပါတယ်
ရင်းမြန်နိုင်ငံရင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညွေးကောင်စီမှဒီကနေ့ရေးပေါ်အစည်းအဝေးကျင်းပဖို့ရှိနေပါတယ်။ရင်းမြန်ရဲ့အဓိကကြားတဲ့စိတ်ကမ်းမြူဖြစ်တဲ့ဟိုဒီဒါကဒီဟူဒီတပုံတွေကို sorry ဥဆောင်တဲ့မဟာမိတ်ညွန်မောင်းအဖွဲ့တွေကတိုက်ခိုက်မောင်းထုတ်နေတာပါ။အဲ့ဒီမဟာမိတ်အဖွဲ့ကလေရင်နေစစ်သင်းဘော်တွေဟာဟိုဒီဒါကမြို့ဝင်းကျင်ကတပုံတွေထိကျုပ်ထားတဲ့နေရာကိုဗိုလ်တပ်ဦးနဲ့စော်ပိုင်းကစတင်တိုက်ခိုက်ခဲ့ပါတယ်။ RS ဝမ်မြပြည်တော်စု UAE နိုင်ငံကဒီစိတ်ကမ်းမြူကနေတပုံတွေဆုတ်ခွာပေးဖို့ပြောဆိုထားတဲ့တမန်ရဲ့ကြော်လွန်ခဲ့ပြီးတဲ့နောက်မှာပဲအခုလိုတိုက်ခိုက်တာပါ။စော်ရီဦးဆောင်တဲ့မာမေးအဖွဲ့ကကျော်တော်နောက်ခံပေးထားတဲ့ရီမင်တပ်ဖွဲ့ဝင်တဦးကအဲ့ဒီမြို့မှာတပုံတွေကျန်ခဲ့တယ်ဆိုတဲ့လက်နက်တွေနဲ့ဖောက်ခွဲရေးပစ္စည်းတွေကိုပြသခဲ့ပါတယ်ဟိုဒီဒါမှာအယက်သားတွေတိကျထိခိုက်ဒဏ်ရာရတာမျိုးမဖြစ်အောင်ရှောင်ရှားတဲ့အနေနဲ့တလန်းဝင်တလန်းထွက်လိုက်လံရှင်းလင်းတိုက်ခိုက်တာမျိုးလုံးမမဟုတ်ဘူးလို့မာမေးညွန်မောင်းဖွဲ့ကပြောပါတယ်ဒါပေမဲ့လည်းပင်လယ်စိတ်ကမ်းလေးစိတ်နဲ့ဒီမြို့တော်ဇာနာကိုသွားတဲ့လမ်းကိုတော့လိုချင်နေတာပါအခုကမှတော့ဟူဒီတပုံတွေမြို့ထဲမှာဆက်ရှိနေပါသေးတယ်။အီရန်ကကြောတော်နောက်ခံပေးထားတဲ့တပုံတွေဟာဟူဒီဒါမြို့တော်ဇာနာနဲ့နိုင်ငံတော်ဝန်ကလူတွေထူထပ်တဲ့ဒေသတွေကိုထိန်းချုပ်ထားဆဲဖြစ်ပါတယ်ခင်ဗျာ
။2018ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲတွေမကြခင်မိနစ်ပိုင်းအတွင်းမှာစတင်တော့မှာဖြစ်ပါတယ်။အခုအတန်လွင့်နေတဲ့အချိန်မှာတော့အင်ရှင်ရုရှားနိုင်ငံရဲ့မြို့တော်မော်စကိုမှာဖွင့်ပွဲအခမ်းအနားကိုကျင်းပပြုလုပ်နေပါပြီ။ပွဲဦးတဲ့အဖြစ်အုပ်စုအေကအင်ရှင်ရုရှားနဲ့ sorry အာရေဗျအတင်းတို့ကစားကြမှာဖြစ်ပါတယ်ပွဲစဉ်တွေအတွက်အမေရိကန်ဒေါ်လာ13ဘီလီယံအကုန်ကြခံပြင်ဆင်ထားတဲ့ ရုရှားအစိုးရကတော့ပြန်ပွဲကျင်းပမယ်မြို့ကြီး၁၇မြို့လုံးမှာလုံခြုံရေးတွေကိုအထူးတင်းကျပ်ထားပါတယ်။ပွဲကြီးပြည်သက်တွေကစူပူတဲ့သူတွေရှိလာရင်ထိမ့်သိမ့်မှုနဲ့တခြားလုံခြုံရေးရာချင်းချမှုတွေရှိလာရင်ကင်တွယ်ဖို့လုံခြုံရေးတပ်ဖွဲ့တွေဖြန့်ချထားပါတယ်။မော်စကိုမြို့ရဲ့ရင်ပြင်နေတဲ့တခြားအထင်ကြီးအနေတွေမှာကင်းလက်တပ်ဖွဲ့တွေရှိနေသလိုမြို့တွင်းဗူရာရုံမှာလည်းလုံခြုံရေးတပ်ဖွဲ့တွေကိုတွေ့ရပါတယ်။ဘောလုံးပွဲတွေမှာရုရှားအသင်းအားပေးသူတွေဘက်ကအကြမ်းဖက်ရန်ဖြစ်ခဲ့မှုတွေအစဉ်အလာတွေရှိခဲ့ပါတယ်။မနေ့ကတောက်ကြနေကမ္ဘာဖလားပွဲစဉ်တွေမှာတော့အုတ်စု A ကအီဂျစ်နဲ့ဥရုဂွေးအုတ်စု B ကမော်ရိုကိုနဲ့အီရန်အပြင်အုတ်စု B ကစပိန်နဲ့ပေါ်တူဂီအသင်းတို့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ
်ဗြိတိန်နိုင်ငံကပရာဟိတအဖွဲ့တစ်ခုဖြစ်တဲ့ Oxfam အဖွဲ့ကိုဟေဒီနိုင်ငံတွင်လုပ်ငန်းတွေလုံဆောင်ခဲ့ဟေဒီအစိုးရကအပြီးတိုင်ပိတ်ပင်လိုက်ပါတယ်2010ခုနှစ်မှာဟေဒီမှာလူတွေများပြားတည်ဆုံးခဲ့ရတဲ့ငလျင်လွတ်ခဲ့ပြီးတဲ့နောက်ပြန်လည်ထူထောင်ရေးပရာဟိတလုပ်ငန်းတွေလုံဆောင်ရမှာ Oxfam စည်စနာဝန်ထမ်းတို့ကလိမ်မင်းဆိုင်ရာမဖွဲ့မရလုပ်တာတွေရှိရဲဆိုတာကိုဖော်ထုတ်ပြီးမှအခုလိုပြင်ပလိုက်တာလည်းဖြစ်ပါတယ်ဟေဒီဥပဒေနဲ့လူချင်းဝင်တိတ်ခါကိုဖောက်ပြမှုနဲ့ Oxfam ကိုအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO ဖြစ်အတိအမှတ်ပြီးတော့မှမဟုတ်ကြောင်းဟေဒီအစိုးရကဒီဗိုလ်တခုနေတော့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်စော်ကားမှုကျူးလွန်မှုကြောင့် Oxfam ဝန်ထမ်း၄ယောက်အလုပ်ထုတ်ခံလိုက်ရပြီးဟေဒီနိုင်ငံဆိုင်ရာ Oxfam ရုံးခွဲရဲ့အကြီးအကဲ Roland Van Wawen Miran နဲ့တခြားနှစ်ယောက်ကိုလည်းအလုပ်ထုတ်ခွင့်ပေးခဲ့ပါတယ်ခင်ဗျာ
ရုရှားအတိုက်ခံကောင်းဆောင်အလက်စီနာဗယ်နီဟာအကျဉ်းချခံထားရကနေဒီကနေ့ပြန်လည်လွတ်မြောက်လာပါပြီ။ရုရှားသမ္မတဗလာဒီမီပူတင်ကိုအကြီးအကျယ်ကန့်ကွက်ဆန္ဒပြဖို့လှုပ်ဆော်စည်းရုံးမှုနဲ့လွန်ခဲ့တဲ့လကထောင်ဒဏ်ရက်30ချမှတ်အပြစ်ပေးခံခဲ့ရတာဖြစ်ပါလေ
။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုအောင်တို့ပြောပြခဲ့ကြတာဖြစ်ပါလေ။VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတန်ခင်သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်။ nuclear လက်နက်အစီအစဉ်တွေကိုရန်ပုံငွေပံ့ပိုးပေးနေတယ်လို့ယူဆရတဲ့မြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံကနေထွက်ခွာသွားအောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်နိုင်ငံတော်အတမင်ဂန်ပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုကျေးဇူးတင်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမကြာသေးခင်ကစာတစောင်းရေးသားပေးပို့ခဲ့တယ်လို့အင်ဂျီရောအမျိုးသားလူညုံရေးကောင်စီအာရှရေးရာအကြီးတန်းညွှန်ကြားမှု Matt Bodinga ကပြောကြားလိုက်ပါတယ်။ရန်ကုန်မြို့အမေရိကန်စင်တာမှာကျင်းပတဲ့ညွှန်ကြားမှု Matt Bodinga ရဲ့မီဒီယာစကားဝိုင်းဆွေးနွေးပွဲကိုတက်ရောက်သတင်းယူခဲ့တဲ့ဒေါကင်ဆိုးဝင်းကပြောပြမှာပါ
။ကောင်းပါပြီရှင်။မြန်မာနိုင်ငံကို300ကျားခီးရောက်ရှိနေတဲ့အင်ဂျီရောမျိုးသားလူညုံရေးကောင်စီအာရှရေးရာအကြီးအကဲညွှန်ကြားရေးမှူးမက်ပေါ်တင်ဂျာကတမရဒေါ်နယ်ထရမ့်ကနေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်စီကိုမကြာခင်ကစာတစောင်ပေးပို့ခဲ့တယ်လို့အခုလိုပြောဆိုလိုက်ပါတယ်
။ President Trump wrote a letter not long ago in recent weeks to state counselor Aung San Suu Kyi.
သမ္မတထရမ့်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ထံကိုတိတ်မကြသေးတဲ့သတင်းပတ်တွေအတွင်းကစာတစောင်ရေးသားပေးပို့ခဲ့ပါတယ်။နောက်ကိုရီးယားအာဏာရှင်အစိုးရနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေအတွက်ရန်ပုံငွေပံ့ပိုးနေတဲ့စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံကနေနှင်ထုတ်လိုက်တဲ့အတွက်ကျေးဇူးတင်ကြောင်းစာရေးသားခဲ့တာပါ။သမ္မတထရမ့်အစိုးရတက်လာကလေးကနောက်ကိုရီးယားပေါ်ရပ်တည်ခဲ့တဲ့စီးပွားရေးအရာဖိအားပေးတဲ့မူဝါဒကမပြောင်းလဲသေးပါဘူး။ဒါကဘာလို့လဲရပ်တည်ချက်ကလည်းဒီအတိုင်းပဲဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အတိုင်းအမေရိကန်ပါဝင်မဟာမိတ်တွေနဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကမြောက်ကိုရီးယားပေါ်မှာဆက်ပြီးတော့ဖိအားပေးသွားမှာဖြစ်ပါတယ်
။မြန်မာနဲ့မြောက်ကိုရီးယားနိုင်ငံတို့ရဲ့ဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုကမျက်ခြေမပြတ်စောင့်ကြည့်နေခဲ့ပြီးတော့စစ်ရေးအရာဆက်ဆံရေးကိုစိုးရိမ်မကင်းဖြစ်ရကြောင်းအလင်းတင်တဲ့အခါတိုင်းထောက်ပြပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်ပြီးဆွေးနွေးပွဲအပြီးဆက်ဆံရေးတိုးတက်လာတာနဲ့အမျှမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးအပေါ်အမေရိကန်ပြည်ထောင်စုရဲ့ယက်တီချက်နဲ့ပတ်သက်လို့ VOA ရဲ့အမေကိုအင်ဂျီရောမျိုးသားလူမျိုးရေးကောင်စီအာရှရေးရာအကြီးအကဲညွှန်ကြားရေးမှူးမက်ပေါ်တင်ဂျာကရှင်းပြသွားတာဖြစ်ပါတယ်။မြန်မာပြည်ရဲ့ပဋိပက္ခဖြစ်ပွားနေတဲ့ရှမ်းပြည်နယ်၊ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ပံ့ပိုးသွားမှာဖြစ်ကြောင်းရခိုင်ပြည်နယ်ကနေထွက်ခွာသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနေသလိုပဲရခိုင်ဒေသခံတိုင်းရင်းသားတွေကိုလည်းမျှညတတအကူအညီပေးနေပါကြောင်းလည်းမက်ပေါ်တင်ဂျာကပြောဆိုသွားပါတယ်။
The Rakhine crisis in particular has created an enormous humanitarian crisis that poses challenges for the entire neighborhood, not just Myanmar.
အထူးသဖြင့်ရခိုင်ကျက်တဲ့ဟာအယောင်မလူမှုရေးအကျက်တဲ့ဖြစ်ပြီးတော့မြန်မာနိုင်ငံတည်းမဟုတ်ဘဲနဲ့အိန္ဒိယနိုင်ငံတွေအားလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပုံရိပ်ကိုလည်းတိတ်ပြီးတော့ထိခိုက်နစ်နာစေပါတယ်။မြန်မာနိုင်ငံမြုံမန်းနေတဲ့ဒီမိုကရေစီကြီးမန်းချက်ကိုလည်းအဟန့်တာဖြစ်စေပါတယ်။ ဒီအခိုင်ရင်းနှီးပတ်သက်လို့ကျွန်တော်တို့အမြဲထောက်ပြပြောဆိုနေတဲ့အခြေအနေမှာပဲမိတ်ဆွေနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့အခက်အခဲတွေပြည်လဲအောင်အကူအညီပေးဖို့ကိုလည်းတာဝန်ခံထားတာလည်းဖြစ်ပါတယ်။စင်ရဲမို့တဲ့မူနဲ့ခွဲခြားဆက်ဆံမှုတွေကိုရခိုင်ပြည်နယ်တွင်းနေထိုင်သူလူကြီးအားလုံးခံစားနေကြရတာကိုကျွန်တော်တို့အတိအမှတ်ပြပါတယ်။ဒါကြောင့်ဖွံ့ဖြိုးရေးနဲ့လူသားချင်းစာနာမှုအ
ဆိုတဲ့အတုံးနှုံးကိုလက်မခံပါဘူးဒါပေမဲ့ရခိုင်ပြည်နယ်အတွင်းကဒီမွတ်စလင်လူမှုအတိုင်းဝိုင်းကိုအခြားဒေသခံတိုင်းရင်းသားတွေနှီးတူလူသားချင်းစာနာမှုကူညီတွေပေးနေပါတယ်လို့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်ကုလသမဂ္ဂနဲ့ပူးပေါင်းပြီးအကူအညီတွေပေးဖို့ကိုလည်းသဘောတူထားပါတယ်တိုင်းရင်းသားလူနည်းစုတွေနဲ့ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကြောင့်မြန်မာနိုင်ငံအပေါ်နော
government here in a productive way.
အလုပ်ဖြစ်မဲ့နီလာနဲ့မြန်မာအစိုးရကိုတီးတွဲဆက်ဆံသွားမှာဖြစ်ပါတယ်ဖြစ်ပြခဲ့တဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့မှန်ကန်တဲ့လမ်းကြောင်းကနေတရားနာတာစွာကင်တွယ်နိုင်ရေးအကူအညီပေးသွားမှာပါဆိုရအနေနဲ့စီးပွားရေးနဲ့နိုင်ငံရေးပြည်ပြောင်းလဲမှုတွေဆက်ပြီးတော့ကြိုးပမ်းအားထုတ်ဖို့နောက်ပြီးတော့ရည်ရှိမှလူနည်းစုတွေရဲ့အပေါ်လေးစားမှုပြသနိုင်ဖို့တိုက်တွန်းအားပေးမှာဖြစ
ဒီနေ့ကတော့မြန်မာနိုင်ငံရဲ့ဆက်ဆံရေးကိုအမေရိကန်ပြည်ထောင်စုကအာရှရေးရာအကြီးအကဲညွှန်ကြားရေးမှုမက်ပိုတင်ရှားဟာသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ထိပ်သီးဆွေးနွေးပွဲအပြီးစင်ကာပူနိုင်ငံကနေအာရှခီးစဉ်ရဲ့ပထမဆုံးဖြစ်နေမြန်မာနိုင်ငံကိုလာရောက်ခဲ့တာပါမက်ပိုတင်ရှားဟာနိုင်ငံတော်တန်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ကာကွယ်ရေးဝန် ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
Wang Jong Talking Soin, ပေးလုပ်ငန်းတွေလဲဆိုတာကိုတော့အမေရိကန်တာဝန်ရှိသူတွေကအသေးစိတ်မပြောသေးပါဘူး။ဒါပေမဲ့ပြီးခဲ့တဲ့လပိုင်းအတွင်းကတော့မြောက်ကိုရီးယားစားတောက်ဆန်တဆန်ကိုမြန်မာအစိုးရကပိတ်ပင်ခဲ့တာရှိပါတယ်။အခုလိုမြန်မာနိုင်ငံတွင်မြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေကိုပိတ်သိမ်းစေပြီးနေရာရင်းပြန်စေခဲ့တာဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအတိုင်းအကောင့်ထည့်ဖို့ ဆောင်ရွက်ခဲ့တာဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။အခုလိုဆောင်ရွက်မှုကြောင့်အမေရိကန်သမ္မတဒိုနယ်ထရမ့်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုကျေးဇူးတင်ကြောင်းလွန်ခဲ့တဲ့လကစာရေးသားပေးပို့ခဲ့ပါတယ်။မြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေကဘာတွေပါလဲဆိုတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနနိုင်ငံရေးရာဌာနညွှန်ကြားမှုဥဆိုဟန်ကိုကိုအောင်
ကျန်ရင်ဖြစ်တယ်လေဒီကကြတော့ဒီကုလသမဂ္ဂလူကြီးကောင်စီကညက်ကိုပြရနိုင်ရတဲ့စတိဆက်မှာလေသူတဲ့ချက်တွေကိုလိုက်နာဖို့တာဝန်ရှိရတယ်ဒီကျွန်တော်တို့ကတော့ဒီမှာရှိတဲ့ညက်ကိုပြတိုင်ရောဆောက်တော့ဆိုင်ပေါ့နော်ဆောက်တော့ဆိုင်ကဝန်ထမ်းတွေပေါ့နော်ကုလသမဂ္ဂလူကြီးကောင်စီရဲ့
ရန်ပြောရင်ဒီရက်နှစ်လနဲ့သုံးလကျော်လောက်မှာလို့တော့ဟိုကျွန်တော်မှတ်မိသလားပေါ့နော်ဟုတ်ကဲ့ဖြစ်ပါလိမ့်မယ်ဟုတ်ကဲ့ဆိုတော့ဒီကဒီမြောက်ကိုရီးယားစီးပွားရေးလုပ်ငန်းတွေဆိုတဲ့အခါကျတော့ဒီစားတောက်ဆိုင်လုပ်ငန်းတစ်ခုပဲလားတခြားဘယ်လိုလုပ်ငန်းတွေရောပါပါသေးလဲခင်ဗျကျွန်တော်တို့ဒီကြောက်တော့ဒီသူရဲ့လုပ်ငန်းကဒီစားတောက်ဆိုင်လုပ်ငန်းမျိုးရှိပါဆိုတော့လူဒီမြောက်
ကျွန်တော်တို့ဒီဘလောက်တော့တန်ယုံကဖွင့်တယ်လို့တော့လည်းမဟုတ်ပါဘူးသူတို့လည်းပြောပါတယ်တန်ယုံကဖွင့်တာမဟုတ်ဘူးလို့တော့ပြောပါတယ်သူတို့လည်းပဲဒါကဟိုတနည်းနည်းဟိုဆက်ဆက်မှုရှိနိုင်တယ်လို့တော့ယူကြပါတယ်
ကျွန်တော်တို့ဘလို့ပုံစံမျိုးနဲ့သူတို့အနေနဲ့ဒီစားသောက်ဆိုင်ဖွင့်ဖို့အတွက်ဒီမြန်မာအစိုးရရှိမှခွင့်ပြုချက်ရယူတာပါလေအဲ
ဒါကတော့သူကဒီကျွန်တော်သိကြောက်တော့လုပ်ငန်းရှင်တူဦးနဲ့သူတို့ဖက်ဆက်တဲ့လုပ်ငန်းမှာ
ဖွင့်လာတာပါလေဆိုတော့ဟိုလုပ်ငန်းရှင်ဆိုတာမြောက်ကိုရီးယားလုပ်ငန်းရှင်လားဒါမှမဟုတ်တခြားတူဦးကိုနာမည်ခံပြီးတော့ဟိုဖွင့်လာပါလားခင်ဗျအဲသူတို့ကဒါဟိုပါပေါ့နော်ဒီမြန်မာပြည်မှာဒီလုပ်ငန်းရှင်တယောက်နဲ့ဟိုပါပေါ့နော်ဒါပူးတွဲပြီးတော့သူတို့ဟိုဖွင့်လာပါဖွင့်နေလို့ကျွန်တော်တို့သိရပါတယ်ဟုတ်ကဲ့ဟိုမြန်မာလုပ်ငန်းရှင်တယောက်နဲ့ပေါ့နော်ဟုတ်ကဲ့ပါခင်ဗျ
တဆင့်ဆက်သွယ်အကြောင်းကြားပြီးတော့သူတို့ပြန်ခိုင်းတာပေါ့နော်
အာကျွန်တော်တို့ကဟိုမြောက်ကိုရီးယားနဲ့တန်တပန်ဆက်သွယ်ရတာရှိပါတယ်အဲ့တော့မြောက်ကိုရီးယားတန်ယုံနဲ့ဘုန်းကြီးရှိတာဖြစ်တဲ့အတွက်ကျွန်တော်တို့သူတို့နဲ့ပဲတိုက်ရိုက်ကြည့်တွေ့ပြီးကျွန်တော်တို့ဟိုပြောပါတယ်ကျွန်တော်တို့ကောင်းကောင်းမွန်မွန်ပဲကျွန်တော်တို့ရဲ့အနေနဲ့လိုက်နာမယ်လုပ်ငန်းတာဝန်တွေရှိတယ်ဒါကြောင့်ဒီလိုမျိုးပေါ့နော်ဒါမျိုးလေးမျိုးအောင်ရပေးဖို့ကျွန်တော်တို့သူတို့ကိုတိုက်ရိုက်ပြောပါတယ်ကျွန်တော်တို့ရဲ့အလုပ်ကဒီတန်ယုံနေနေပဲထိတွေ့ပြီးတော့စကားပြောရတာဖြစ်ပါလေကျွန်တော်ကတော့သူတို့ဘိုင်းကသူတို့ဆက်လုပ်သွားတာဖြစ်ပါတယ
်နိုင်ငံရေးဝန်ကြီးဌာနတာဝန်ရှိသူနဲ့ဆက်သွယ်ရမှာဖုန်းလိုင်းမကြည်လင်တာအတွက်တောင်းပန်ပါတယ်ခင်ဗျာကိုအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုတော့မွန်ပြည်နယ်ကငင်းငင်းရေးစကားဝိုင်းအကြောင်းကိုလည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံအနှံ့ကိုလှည့်လုံနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်နဲ့ဒေသခံတွေရဲ့ငင်းငင်းရေးစကားဝိုင်းကိုမွန်ပြည်နယ်မော်လမြိုင်မြို့မှာဒီကနေ့ကျင်းပရမှာဒေသခံတွေရဲ့ငင်းငင်းရေးနဲ့ပတ်သက်တဲ့အမြင်တွေကိုပြောဆိုဆွေးနွေးကြသလိုဒေသတွင်းဖွံ့ဖြိုးရေးလိုအပ်ချက်နဲ့ဒေသခံတွေရဲ့အခက်အခဲတွေကိုလည်းတင်ပြကြပါတယ် VOA သတင်းတော့ကိုနိုင်ကွန်းအင်ကပြောပြမှာဖြစ်ပါတယ
်ဟုတ်ကဲ့ပါနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တောင်အောင်စန်းစုကြည်နဲ့ဒေသခံပြည်သူတွေရဲ့ငင်းချမ်းရေးစကားဝိုင်းမှာဒေသတွင်းငင်းချမ်းရေးကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုတင်ပြခဲ့မှုနဲ့ပတ်သက်လို့တထုံမြို့စားတော့ဆိုင်လုပ်ငန်းရှင်စောကျော်မိုးကအခုလိုပြောပါတယ
်ရောင်စုငင်းချမ်းရေးအတွက်ရည်ရွယ်ပြီးတော့ခုသွားနေတဲ့နိုင်ငံရှင်တွေပဲပေါ့လေအဲ့ဒါပုံပြီးတော့သင်ပြအောင်ရှင်းမဖြစ်ပေါ်နေတဲ့ဒေသတွေမှာနေထိုင်ရတဲ့ငင်းချမ်းရေးမငင်းချမ်းရေးရဲ့အချိုးကိုလက်တွေ့ကြကြခံစားနေရတဲ့ဒေသခံပြည်သူတွေကစိတ်ပါဝင်သွားသွားနဲ့ဆက်တဲ့ကြွကြွနဲ့ဒီငင်းချမ်းရေးအားပေးပါဖို့လိုရပါတော့ပါဝင်ချောင်းဖို့လိုရဆိုတဲ့အပိုင်းတစ်ခုသင်ပြရတယ်
ဒါအပြင်မင်းလွင်တောင်တဘာဝပတ်ဝန်းကျင်ကိစ္စနဲ့ပတ်သက်လို့တင်ပြခဲ့တယ်လို့လဲစောကျုံမိုးကခုလိုပြောပါတယ်
။ပထမမြို့နယ်တဲမှာရှိတဲ့ပြည်သူမျိုးတွေကသူတို့အမဲလိုက်နေတဲ့ဒေသတွေဒီမင်းလွင်တောင်ရိုးကျွန်တော်ဒီသားလူတွေကလည်းပြောပါအများနဲ့တောင်းဆိုနေတာအစာနေထုတ်နေတာကြားပြီးဒါပေမဲ့စမ်းသပ်မှုတွေဆက်လုပ်နေတော့မင်းလွင်တောင်နဲ့ပတ်သက်လို့အတင်းကျပ်စမ်းသပ်တောင်မျိုးတွေမလုပ်ဖို့ဆိုတဲ့ခါကျတော့အမေစုအနေနဲ့ကတော့ဒီမင်းလွင်တောင်နဲ့ပတ်သက်တဲ့ case ကိုသူတွေကြောင့်ပြန်လဲစီစစ်ပြီးတော့ဆောင်ရွက်ပါမယ်ဆိုတဲ့အားမျိုးပြည်စကားမျိုးဒီချက်အတွက်လည်းကျွန်တော်တရားခံတို့ကျေလက်ပါတယ
်တထုံမြို့ပိနေသောကြေးရအုပ်စုရှိဖြူမင်းထုံးကုမ္ပဏီလီမိတက်ကနေအကောင့်ထဲပေါ်နေတဲ့မင်းလွင်တောင်ပိလက်မြေစက်ယုံစီမံကိန်းစမ်းသပ်မှုမှာလူမှုဘဝသဘာဝပတ်ဝန်းကျင်ကျန်းမာရေးသိက္ခာမှုတွေရှိနေကြောင်းမင်းလွင်ဒေတာခံတွေကန့်ကွက်မှုတွေရှိနေတာပါလက်စစ်ထုတ်လုပ်ရေးဒေတာဖွံ့ဖြိုးရေးလှုပ်ဆောင်မှုနဲ့သဘာဝပတ်ဝန်းကျင်ပြည့်ကျွေးမဲ့အခြေအနေနဲ့ပတ်သက်လို့တောင်ဆန်းစုကြည်ကလည်းခုလိုပြောပါတယ
်လက်စစ်ရရှိရလုပ်တဲ့အခါမှာနိုင်ငံရေးရှုထောင့်ကိုလည်းလွတ်လွတ်လပ်လပ်လို့မရဘူး။ပါဝင်တဲ့စိတ်သေးရင်းနဲ့ဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့ပြည်သူလူထုကဘယ်လောက်လက်ခံနိုင်လဲလက်မခံနိုင်ဘူးလေ။ပြည်သူလူထုကဘယ်လောက်လက်ခံသင့်တယ်လဲ။ပြည်သူလူထုကလက်ခံသင့်တာကိုလက်မခံဘူးဆိုလို့ရှိရင်ဖြောင်းပြရမှာပဲ။ကျမတို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်လို့အင်ပြာမအလေးထားပါတယ်။သို့တော်ညာလည်းကျမတို့ကနေပြီးတော့ဒီသဘာဝပတ်ဝန်းကျင်ကိုမပြောင်းရေးဆိုတာမဖြစ်နိုင်ဘူး။
မွန်ပြည်နယ်ပညာရေးကျန်းမာရေးအရပ်ဖက်လူမှုဖွဲ့စည်းနဲ့စီးပွားရေးလုပ်ငန်းကဏ္ဍကိုယ်စားလှယ်ရှိဦးတို့ကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့သူငင်းချမ်းရေးကဏ္ဍတွေကိုဆွေးနွေးကြတာပါဒေသတွင်းငင်းချမ်းရေးစီးပွားရေးကျန်းမာရေးလမ်းပန်းဆက်သွယ်ရေးဆက်စစ်မီးရရှိရေးကိစ္စရပ်တွေကိုတင်ပြတောင်းဆိုခဲ့ကြပါတယ်တင်ပြတောင်းဆိုမှုနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကခုလိုပြောပါတယ်
အပြည်သူတွေကိုရှေ့တန်းတင်တယ်ဆိုရင်ငင်းချမ်းရေးကိုရှေ့တန်းတင်ရမယ်နောက်ကဒီကွက်စီပွားရေးစနစ်ကိုသွားတယ်ဆိုလို့ရှိရင်ဒီဟာကြီးအားလုံးအတွက်အစိုးရကိုပဲအားကိုးနေလို့မဖြစ်ဘူးကိုမလုပ်ချင်တာကြတော့အစိုးရကလုပ်ပေးဆိုပြီးတော့ကိုလုပ်ချင်တာကြတော့ငါတို့ရဲ့လုပ်ပိုင်ခွင့်ဆိုပြီးအဲ့လိုပြောတာမတရားဘူ
းဒေသခံပြည်သူတွေရဲ့ငြိမ်းချမ်းရေးစကားဝိုင်းမှာဥဆောင်ပါဝင်ဆွေးနွေးမဲ့သူတွေကိုမွန်ပြည်နယ်စိုးရဖွဲ့နဲ့နိုင်ငံတော်တိုင်ပင်ခံရုံးကတာဝန်ရှိသူတွေကနေကလူဦးတွေ့ဆုံပြီးမှရွေးချယ်ထားတာပါဒီကနေ့ငင်းချမ်းရေးစကဝိုင်းတွင်အမေးဖြေတွေဟာရေဘူးရဆန်လွန်းတယ်လို့မွန်နိုင်ငံရေးလစ်လာတုံးတတ်သူနိုင်မင်းမင်းလွယ်ကပြောပါတယ
်ဒီငင်းချမ်းရေးစကဝိုင်းကလည်းပုံစံခွက်ကဲကပုံစံမျိုးပြီးဆန်ဆန်လက်ဖြစ်နေတယ်အမေးဒါရောဖြေတာရောဆွေးနွေးတာရောရေဘူးရရောက်ဆန်တယ်ဒီလိုပုံစံမျိုးနဲ့ဆက်လက်ဆောင်ရွက်ကြည့်ကောင်းလဲဆိုတော့ဆုံးဖြတ်ချက်တွေသဘောတူညီချက်တွေဒီဆွေးနွေးဝိုင်းကမပြည့်စုံတဲ့ဆွေးနွေးဝိုင်းကရေဘူးရဆန်တယ်လို့ကျွန်တော်တို့သုံးသပ်ရမှာလေ
နောက်ဆုံးဒီခုနှစ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ငင်းချမ်းရေးစကဝိုင်းဟာအရာဝတီတိုင်းဒေသကြီးမြောင်းမြတ်မြို့မှာရှင်းပခဲ့ပြီးအခုမွန်ပြည်နယ်မော်လမြိုင်မြို့မှာသူရချင်းကျင်းပတာဖြစ်ပါတယ်။
နောက်ဆက်ကုန်ကုနေမှာတော့နေပြည်တော်မှာလည်းချင်းရှမ်းပြည်နယ်မှာလည်းချင်းကယားပြည်နယ်မှာလည်းချင်းမန္တလေးတိုင်းဒေသကြီးမှာလည်းချင်းစုစုပေါင်း၅ကြိမ်ညင်ချမ်းကြီးစကဝိုင်းကျင်းပနိုင်ခဲ့ပါတယ်ခင်ဗျာထိုင်းချေဆိုင်ဗီအိုရေဒီနောက်နိုင်ငံရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခုတော့စက်တက်လီတစဉ်နှင်းမြုပ်တဲ့နောက်ဆက်တွဲသတင်းကိုလည်းပြောပြကြပါမယ်ရန်ကုန်မြစ်ထဲဇွန်လ၃ရက်မနေ ဒီတာကနေအာထာနေရာစစ်ဖြစ်တဲ့စက်တက်လီတွေရဲ့အန္တရာယ်ကင်းရှင်းရေးနဲ့ပတ်သက်လို့ဝေဖန်နေကြတာတွေလည်းရှိပါတယ်ဒီအကြောင်းပြည်ဝေဒင်းနောက်ကုစိုးထက်ကသတင်းပေးပို့ထားပါတယ်။
တလာရံကုန်ပြည်ဆွေးနေရဲ့လူစက်တုံးတင်ဆောင်လာတဲ့စက်လီတစ်စီးအားဆွန်လာစက်တုံးရဲ့ညရှင်းလာရီလောက်ကစက်ချုပ်ရင်းပြီးရံကုန်မြစ်အတွင်းမျောပါသွားရာကနေစုလီစက်ကန်တစ်ခုမှရက်ထားတဲ့သမောတစ်စင်းနဲ့တိုက်မိပြီးနစ်မြုပ်သွားပါတယ်။စက်လီပေါ်မှာပါရဲသူတွေတဲကကိုယ်အသက်ရှင်ပြီးပျောက်ဆုံးနေတဲ့လေးဦးကိုစပြီးရှာဖွေနေရလို့ကယ်ဆယ်ရေးလုပ်ငန်းမှာပါဝင်တဲ့ဒလမျိုးနဲ့တက်ချ ကျွန်တော်တို့ကလည်းခရီးတက်တယ်တမန်နမတော်တရင်ရရှိခဲ့ပါတယ်အဲ့ဒါနေပြီးတော့ကျွန်တော်တို့မျိုးနယ်စစ်စစ်တဖွဲ့ဝင်20ဦးကြီးတောင်းရောက်ပြီးတော့ကျွန်တော်တို့အခြားဖွဲ့များနဲ့ပူးပေါင်းပြီးတော့ပူးရှောက်ဖွဲ့ရင်းနဲ့ဘိုးကလည်းတဲတဲ့တော့ရောင်းနေတဲ့တဖြစ်ကျွန်တော်တို့ခရီးတက်ရဆိုင်ပြီးတော့ပြန်လာခဲ့ကြတယ်ဒီနေ့မနေ့ခုနကကွဲခန့်နေတော့ရေးပြီးမှရှောက်ဖွဲ့ရေးခွဲပ
ตัวละหมายในยาพิษตาจังกระดูกสีวีเนี่ยต้องมองจีเอ็มจากคณะสุดโต่งแต่มีรายชีบาร์เลยมันเองงานยังไม่เคยได้สัตว์มังการอ่ะยังคงเสียวนั้นสิ่งงานที่ทุกความีมันจะเกี่ยวมาเป็นไม่เนี่ยปัญหาหนีบีเสียตัวละจังยิ่งสิ่งเนี่ยมีเอาไปเต็มหัวตัวละวะ
เชื่อกูลมีเอาตัวเองสั่งเลี้ยงมาตามวิชาเขามาก็ตัวเองกระโดดมาเป็นลิมิตเลยตัวเองมูอุ้มมาไม่เงาคุณรู้เพียวว่าเลยเจ้าดารอดีกาลีตัวเดียวเลยนะไม่ใช่เดียวท่าเจ้าเลยที่พ่อเลยใช่ไหมที่ว่าข้าในพวกมันตามมันนี่เลยมาที่เด็กพวกนั้นอยู่ตัวเด็กพวกนั้นอยู่ก็พ่อยังมุ่งไปในป่าว่าเราที่อยู่ป่าลูกเลยดีดูเชื่อเราบ้างเนี่ยมาจากเชื่อกูเจียร์เลยแล้วยังเชื่อเนี่ยกูก็จะเอาเงินทุนมาเชื่อเลยยี่สิบเลยแต่ยังเชื่อเนี่
ိုးဆုံးရကြည့်တာပဲ10နှစ်35နှစ်လောက်ကပေါင်းနေတယ်တမန်တော်တရားကိုဒါနဲ့အခုတကယ်ကျင်းနေကြတဲ့ရောက်လေရောက်တော့ဘာလို့တို့ဘာကံရမှန်းသိဘူးကိုယ်ကကြာခတ်သွားတဲ့ခါကျတော့ဘုလိုဘုံနဲ့ဆက်သွားတဲ့ပုံစံမျိုးလည်းတက်ရောက်တာလို့
ရန်ကုန်မြို့ထဲကထောင်ထဲချီရဲ့ဂရုလှေတွေအတွက်ကြီးကျက်တဲ့အဖွဲ့တွေကစနစ်တကျဆောင်ရွက်ပေးတင်တယ်လို့ဒလဒေသခံတဦးကပြောပါတယ
်ကြာခဏဖြစ်တယ်ဖြစ်တယ်ဟိုတော့ကျွန်တော်တို့မှာကမတဲ့စိတ်ကလည်းဖြစ်သွားပြီလေအဓိကတော့သူအပေါ်ကြီးကျက်နေမှုလို့ဒီတောင်ဝင်ရှိတဲ့လူတွေဟိုလိုသူပြောမှဆိုမှသူဒါမျိုးပုံနာမအောင်တော့ဖြစ်နေပါတော့ကမမောင်ကသူကပတ်ကံရတယ်ဘယ်လိုဆိုတော့လည်းပေါ့ပေါ့ဆက်ဆက်တွေရရှိတယ်လေအဲ့ဒါတွေရှိတယ်သူစင်းနေတဲ့သူကပိုတင်လို့မရဘူးသူညဘက်ကျတော့သူပိုတင်နဲ့တင်သွားမယ်ဒါတွေရှိတယ်လေအမှန်မှန်ကတော့ဒီဆက်မောင်းတဲ့သူကကြောမှာပေါ့နော်တမန်ထွက်ပြီဆိုရရတက်ကက်ဘောတွေကိုစင်းနေဆောင်လာပြီပါနော်ဒီတက်ကက်ဘောတွေကိုအကုန်လုံးဗယ်ဒီကင်လာပြီပါအဲ့ဒါကိုပြောမှဒီပါစင်ရရဲတာတို့သူပြန်ပေးမှာပေါ့သူကလည်းဘာမှမပြောဆိုတော့ရေချောင်းပြင်းမှာသူဆွဲကိုဆွဲလိုက်ဆွဲကြတယ်
ဘုံတုံရာဒီမှာမိုးကြီးလေထန်တဲ့သဘာဝရှိရာကြောင့်ရေချောင်းသွားလာရေးအနေကင်းရှင်းအောင်လိုအပ်တဲ့အသက်ကဲအင်ကြီးအလုံးလောက်စောင့်ထားဖို့ကုန်ပစ္စည်းအစမတန်တွေပို့ရာရေးစီစစ်ဖို့ခရီးသည်ရေတွက်ကန့်တတာစတဲ့လူလူကြောင့်သိပညာပေးရာရေးလွတ်ဆောင်တဲ့ကြောင့်ရေလန်းခီးသွားပြည်သူတွေကမျှော်လင့်နေကြရဲ့လို့ဆိုပါရခင်ဗျာ
ပြည်ဝင်တော့ကိုဇော်ထက်ရဲ့တရင်ပြပွချက်ဖြစ်ပါတယ်ပြည်ဝရထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@pwanews.com ကိုစာရေးသားနိုင်ပါတယ
်ပြည်ဝမြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ view ရဲ့ကျန်တာပရင်းညဘက်အစီအစဉ်တွေကို90နိုင်အထိ line millimeter 19 kHz 5539 line millimeter 25 kHz 7783 line millimeter 32 kHz 9335တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဥုံခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်တဲ့အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
ဒီ23ပါတီနိုင်ငံပါတီ UDG စီကသွားတဲ့ချိန်မှာကျွန်တော်တို့တွေက8 server လူတွေချမှတ်ပြီး server ကိစ္စတွေဆွေးနွေးတဲ့ချိန်ကြလို့ရှိရင်ဒေသတီးတီးရဲ့အဆန်တွေ
တိုင်းသားဒေသတွေမှာတိုင်းသားတွေလှုပ်ဆောင်နေတဲ့အဖြစ်အပျက်တွေနဲ့ပတ်သက်လို့စူးစီးတင်ဆက်ထားတာတွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီဘက်ကျမ်းမာရေးကဏ္ဍမှာအမြင့်ကနေမတော်တဆပြုတ်ကျမှုအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာထိခိုက်ဒဏ်ရာရမှုကြောင့်လူအများဆုံးစီးပုံရောက်ရသလိုတေဆုံးရတာတွေမတော်တဆအဖြစ်အမြင့်ကပြုတ်ကျတာနဲ့ပညာပေါ်လဲကြတာတွေကဒုတိယအများဆုံးဖြစ်တယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းရန်ကုန်ပြည်သူ့ဆေးရုံကြီးအရေးပေါ်ကုသဌာနကပမောက္ခဌာနမှူးဒေါက်တာမော်မော်ဦးကိုဆက်သွယ်ပြီးကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
โอเคชื่อคุณเสี่ยวเหวินจีปมอกค่ะดร.มมอูครับเราတို့ဒီမတော်တဆလဲကြတာပြုတ်ကြတာတွေဟာမြန်မာနိုင်ငံမှာဖြစ်တဲ့အနေသားဘယ်လိုရှိလဲဆရာ
သေယုံနေရနေပြီးတော့လာပြတဲ့လူနာတွေရဲ့အခြေအနေကိုကြည့်မယ်ဆိုရင်တော့ကမ္ဘာနိုင်ငံတွေနဲ့အများဆုံးသေယုံလာရောက်ပြတ်တာရဲ့သေဆုံးတာတွေမှာထိခိုက်ဒဏ်ရာအများဆုံးထိခိုက်ဒဏ်ရာဒီထဲမှာမှာပထမအများဆုံးကတော့ဇာတိတိုက်မှုတွေပေါ့နော်ဒီရဲ့ညပြုတ်ကြတာတို့ညပြန်မှလဲကြတာတို့ချော်လဲတာဒီလိုမျိုးလူနာတွေကဒုတိယအများဆုံးဖြစ်တယ်။အဲ့တော့ဒီညကညပြုတ်ကြတယ်ဆိုတဲ့ကိစ္စကျူတင်ကာကွယ်လို့ရတဲ့ဥစ္စာဖြစ်တဲ့အတွက်ကြောင့်ဒီလိုရှင်းလင်းပေးကြအောင်
။ဟုတ်ကဲ့ဆရာကြီး။ဘာကြောင့်မလို့အခုလိုမျိုးမြန်မာနိုင်ငံမှာအထူးကဖြစ်နေရတာလဲဆရာ။
တေးုံတွေကိုရောက်လာတဲ့လူနာတွေရဲ့အခြေအနေကိုကြည့်ရင်လည်းညကညပြုတ်ကြတဲ့အကြောင်းကိုရင်စပြောချင်တာပေါ့နော်။ညကညပြုတ်ကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ရှိရင်85နဲ့80ရာခိုင်နှုန်းလောက်ကလုံနဲ့ပတ်သက်တာတွေ့ရတယ်။ဒီကောင်ကဘာဖြစ်ကြတာများတော့သူဒီကောင်ကမသိနေလို့ကျွန်တော်လည်းပညာပေးပြောချင်။နောက်တစ်ပြောကတော့တရားခိုင်တော့အနေနဲ့15ရာခိုင်နှုန်းလောက်ပဲမတော်တဆအနေနဲ့အိမ်မှာဖြစ်တာလို့ကျောင်းမှာတို့လည်းဖြစ်နေရှိတယ်။အဓိကကတော့ရန်ကုန်စေုံကြီးတခုတည်းနဲ့ပြောရင်တော့မှ2016ခုနှစ်ဒီတာလေးပြန်ကြည့်တဲ့အခါကျတော့တနည်းတည်းမှာဟိုပဲအင်းရနေပြုတ်ကြတဲ့လူက280လောက်ရောက်50လောက်ကသေးနေသလိုတော့များလာတယ်။တော်ဝါရီတုံးတူနေပြီးအများကြီးရှိတ
ယ်။ဟုတ်ကဲ့ဒီအင်းရနေပြုတ်ကြတာနဲ့ပတ်သက်ပြီးတော့အများဆုံးဖြစ်တဲ့ဒီလုပ်ငန်းခွင်ရနေပြီးတော့ဘာကြောင့်ဒီကဖြစ်ရလဲ
တို့ပြည်ကကျွန်တော်တို့ရှိလာတဲ့လူနာတွေကိုကြည့်မယ်ဆိုရင်တော့တောက်လို့ရလုပ်ငန်းခွင်တွေတိုင်တစ်ခါမြင်တိုက်တရားလည်းလောလောဆယ်မှာတောက်လုပ်မှုတွေလည်းပို့ပြီးတော့များလာတယ်နောက်တစ်ပြိုးဒုတိယပြုတ်ကျမှုအများဆုံးလူနာတွေကတော့ Facebook တွေကြည့်လို့အိမ်လေးအတော်ဦးတွေမှာ Facebook တွေကမှကျိုးနဲ့တွဲလောင်းချအပိုင်းဒီလိုသဘောမျိုးတွေဖြစ်တာကြီးနောက်တော့များများတော့ခုနတောက်လို့ရတွေမှာတော့ငန်းကြိုကျတယ်ဆိုတော့ကျွန်တော်တို့စေယုံနေတဲ့လူနာတွေအတွက်တော့ဒါလက္ခဏာကိုကြားနေတယ်အဲ့မျိုးကြတော့စစ်ပင်တွေကမှတက်တယ်လို့ဆိုကိုလုံငန်းဝင်ရလဲစစ်ပင်တက်ခုတ်တာလည်းဖြစ်နိုင်တယ်လို့ကစားတာတို့စော့တာကမျိုးတွေလည်းဖြစ်ကောင်းဖြစ်နိုင်တယ်။ဒီမှာဒီနည်းနဲ့ပြောရမယ်ဆိုရင်တော့လေခုနအီကွန်စထရက်ရှင်တွေမှာအကြီးကအကျင်ကြရင်အကြောင်းရင်းကသတ်မှတ်ထားတဲ့ဒီလုံငန်းဝင်စီးရင်စီးကဲနေသတ်မှတ်ထားတဲ့ချူတင်ကာကွယ်ရေးပစ္စည်းတွေကိုကိုရကောင်းမှန်းသိဖို့ရင်ဝတ်တဲ့ပမာဏလည်းတော်တော်လေးတော့နည်းနေရတွေ့ရတယ်။ကြောက်ကြတဲ့အကြောင်းရင်းတွေကိုကြည့်ရင်စီးကဲမလိုက်လာတာလည်းရှိနိုင်တယ်လို့လုံငန်းတွေမကျွမ်းကျင်တာလည်းရှိတယ်များတဲ့ဒီလုပ်ကိုမလုပ်ဘူးပဲနဲ့လုံသမားအစ်စ်အဲဒီလိုသဘောမျိုးဆိုရင်အမြင့်တက်တယ်လုံလုံရတယ်ဆိုတော့သူတို့များပြကြလိမ့်ရှိတယ်။အဲဒီမျိုးကတော့ဒီရက်သေးတာတောက်တာတော့ကျွန်တော်တို့ဒီမှာသိဝင်နေစီးရင်ကောက်လို့ရက်သေးတာတောက်တာတာနဲ့ပြောမယ်ဆိုရင်ညကနေပြုတ်ကျတဲ့လူနာတွေရဲ့300ရာခိုင်နှုန်းလောက်ကလည်းရက်သေးတာမွေးသေးဝါနဲ့ပတ်သက်အမြင့်တက်မယ်ဆိုရင်ဒါရီကိုလုတ်ခါရင်အမြင့်မတက်ရတဲ့စီးမင်းစီးကဲနေတာရှိလို့ဒီမှာတော့ဒါမျိုးကမာဒီရဲ့စောင့်လို့ရလုပ်ငန်းဝင်တွေရဲ့အခြေအနေကိုကြည့်ရင်ညနေရဲ့ခိုင်ခံမှုတွေဒီကကျိုးလို့ဆူဆူနေတာတို့လျှောက်မှောင်နေတဲ့နေရာတို့ညဘက်လှုပ်လှုပ်တာတို့နောက်ဒီမှာပိုက်ပြီးစကားဒီကျူတင်ပြင်ဆင်ထားရမှာလေကျုပ်ကြရင်တော့မအောင်ဖြစ်ကျုပ်ကြဒါဆိုအဲ့ဒါကြီးကနည်းနည်းလေးအားနည်းနေအောင်ဆိုရတော့ကြောက်လာတဲ့လူသားတွေဆိုရင်ကျွန်တော်လေးကိုကျင်းပြင်းနေတဲ့နေရာတွေကိုကျွန်တော်တွေ့နေ
ဟုတ်ကဲ့ဆရာအဲ့တော့အဓိကဒီဆောက်လုပ်လုပ်ငန်းတွေကနေပြီးတော့အမြင့်အနေကျုပ်ကြမှုတွေအတွက်ခုနကပြောခဲ့တဲ့အားနည်းချက်တွေကိုပြင်ဆင်ဖို့လိုတာပေါ့ဆရာနော်အဲ့တော့ကာကွယ်ရေးအတွက်ဆိုရင်ဘာတွေအဓိကပြောမလဲ
ကျူတင်ကာကွယ်မှုကျင်းပြင်းစီကဲနေရာဒီလိုဆောက်လုပ်ရေးလုပ်ငန်းတစ်ခုကိုလုပ်တာနဲ့အတူပို့တွဲပါလာတော့ဒါကြောင့်မလို့လုပ်ငန်းဝင်တွေမှာ safety part ထိခိုက်ကြရမရအောင်ကာကွယ်ဖို့က Nika, so we can do Sari no Katajarani, Ludo Leve, Sari, Katari, Simi, Sigani, and Nabu, Namakiro, Judin Nabu Yarado, Yansi, Kayon Siame, Kachu, Ligaju, Ligari, Kayon Luame, Nabina, Kunaka, very much. ကျောင်းကျန်လို့ရှိရင်ကာကွယ်နိုင်အောင်လို့ပိုက်ပြီးခံထားမယ်ဒီလိုမျိုးပြင်ဝန်ထမ်းတွေကိုလည်းပဲစက်ဆိုင်တဲ့ကာကွယ်ရေးပစ္စည်းတွေကိုထုတ်ပေးဖို့လို့ဒီမှာပြပါအုပ်ထုတ်တယ်ခါချီကျိုးတို့အထင်းကျိုးတို့နောက်ခဏတို့ဒါတွေနဲ့အတူတူအကြောင်းများဝတ်စုံလို့ဒီလိုမျိုးတွေအကုန်လုံးနေနဲ့တိုက်ညီမှလုပ်ငန်းမှာဝင်ခွင့်ပြည့်နေတာနော်နောက်ကျောင်းနိုင်ငံနေရာတို့အမေရရှိတဲ့နေရာတို့ချော်နေ ြင်တော့တချို့တလေကြတော့ဒီ warning sign တွေ indication တွေမရှိတဲ့အခါကျတော့အဲ့နေရာကိုမတော်တဆသွားမိပြီးတော့ဆလပြားပြုတ်ကျသွားတယ်ဆိုအပေါက်ကြီးတွေကိုပြုတ်ကျသွားတယ်ဆိုဒီကမချောက်သေးဘူးဒီကချိုးကျသွားတယ်လို့ပြောမျိုးတွေဖြစ်တာ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီကျွမ်းကျင်မှုဆိုင်ရာတို့ခုနကအလင်းရောင်အမှောင်အဲ့ဒါတွေနဲ့ပတ်သက်လို့
လုပ်ငန်းရဲ့ကျွမ်းကျင်မှုကလည်းရေးကြည့်ရမယ်နော်ဒီလုပ်ငန်းမှာလုပ်နေကြလူမှဒီလုပ်ကိုခိုင်းမှုတာမျိုးတွေဆိုလို့နောက်ဒီအမြင့်တက်ပြီးလုပ်တော့မယ်လူသမားတွေကိုလုပ်ရှင်နေနေကျမရဲ့စိတ်ဆင်းမှုတွေလည်းလုပ်ပေးတယ်ကျမရဲ့မကောင်းတဲ့လူလုပ်တဲ့အခါလည်းပဲဒီကိုယ့်ရဲ့ကျမရဲ့အခြေအနေမူးမိုက်ပြီးဖြစ်တာလို့ချုပ်လို့တဲ့သိပေါင်းရင်းတက်ပြီးတော့ဒါမှမဟုတ်လည်းကြားတတ်နေပြီးတော့နေပြောပြီးတော့ပြုတ်ကြတာမျိုးတွေလည်းရှိနေတယ်နောက်အေးရပြက်တာလို့ဓာမျိုးတွေကိုကျမရဲ့အခြေအနေတွေစစ်ဆေးပြီးမှပြုတ်ကြတဲ့အောင်အလင်းအောင်လို့နောက်ခိုင်းရမယ့်အချိန်ကာလတို့နောက်မှမိုးရင်းဆိုရင်မိုးရွာနေတယ်ဒီလိုအခြေအနေမျိုးဆိုအလုပ်လုံးနဲ့အဆင်ပြေသလားအဲ့ဒါကို indoor ပဲလုပ်မယ် outdoor အနေနဲ့ပေါ့တဲ့အဲ့ဒီလိုမျိုးဒီလိုစီမင်းစည်းကမ်းအနေနဲ့တည်တည်ကြာကြာလုပ်ရင်တော့အတော်တဆလုပ်ငန်းဝင်ရနေပြုကြတဲ့ပြဿနာကကျော့တော့လို့ဒီစ
ဟုတ်ကဲ့ဒီအိမ်တို့ကျောင်းတို့မှာဖြစ်တာလည်းပတ်သက်လို့သမီးရနေကျုပ်ကြတာလေ
အိမ်တို့ကျောင်းတို့မှာကျတော့ဗမာပြည်ရဲ့တင်းရည်ရတွေရဆိုရင်၁၀၀ခိုင်လုံးတော့ကတော့အိမ်မှာဖြစ်ကြတာပေါ့နော်နောက်900ခိုင်လုံးတော့ကတော့ကျောင်းမှာကစားရင်းနဲ့ဖြစ်ကြတာများတယ်အိမ်မှာဖြစ်တာကတော့သူတစ်ချက်တော့ကို့အိမ်ကိုတက်မိုးတယ်မိုးပေါ်ကနေပြုတ်ကြတယ်ဒီကြောင့်ခုံလေးသပွဲတွေနဲ့ခုပြီးတော့တက်တယ်ဒါပေမဲ့ပြုတ်ကြတယ်ဒီလိုမျိုးအိမ်ထဲမှာဖြစ်လေရှိတာကတော့အများကြီးတော့လုံနေကြမဟုတ်တဲ့အလုပ်တခုကိုလုံမင်းတော့တကယ်တမ်းရဖို့ချက်ဆက်နေတော့ပို့ပြီးတော့များနောက်တစ်မျိုးအိမ်မှာဖြစ်တဲ့ကိစ္စကတကြီးရွယ်အိုတွေနဲ့ကလေးတွေမဟုတ်ချစ်အိမ်ရှိမှရှိတဲ့ဥစ္စာတားမှာကာကွယ်တွေထားတာတို့ဝင်းပေါက်တွေမှာတန်မန်းတကားနဲ့ပြုတ်မကြအောင်ထားတာတို့ဒီကာကွယ်တွေကိုကြိုတင်လုပ်ထားဖို့လို့နောက်အိမ်မိုးတာတို့ဘာလို့အစပေါ့လေကျွမ်းကျင်တဲ့လူနဲ့လုပ်ဖို့နဲ့တကယ်လို့များကိုယ်ဝင်လို့ရမယ့်အခြေအနေမျိုးဆိုရင်လည်းတတိထားဖို့နဲ့ခိုင်ခန့်တဲ့လေကားကိုကိုယ်ကမှတို့ခိုင်ခန့်တဲ့အတိုင်းလေးအတွေ့အကြုံနဲ့ပြည့်စုံတာလုပ်မှဖြစ်မှာ။အောက်ကျောင်းမှာကျောင်းရဲ့ play ground မှာသူပြင်းရှော့စီတာတို့ဂျန်းွဲတာတို့ပြုံမောတက်ဆော့တာတို့အင်းရနေခုန်ချရတဲ့အချို့ကစားနည်းတွေတို့ပါလို့ဆိုလဲ။ဒါမျိုးတွေဖြစ်လို့ဖြစ်တာရှိ။ခဏရငယ်လုံးလောက်ဖြစ်တယ်ဆိုတော့ဒါလည်းနည်းတော့မနည်းဘူး။အဲ့ဒီကကျတော့လေဆရာမတွေအနေနဲ့ကျောင်းရဲ့ကြီးကျက်နေတဲ့လူတွေအနေနဲ့ဒီကစားဝင်တွေရဲ့အခြေအနေကိုဖြစ်စေတာတို့ပြုတင်တာတို့ကလေးတွေကို
နားလေအောင်ဆုံးမတာလို့ဒီတဘုံမျိုးတွေနဲ့ပြုတ်ပြသွားတယ်လို့
လို့ခင်ဗျာ။ဟုတ်ကဲ့ချေးကျေးဇူးများတင်ပါတယ်ဆရာ။ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးဦးအောင်ခင်ရဲ့မြမာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရပါမယ်။အမျိုးသမီးတွေဒန်းလူရည်သူအခွင့်အရေးရဖို့ပြောဆိုနေတဲ့မြန်မာနိုင်ငံမှာအမျိုးသမီးပါဝင်တဲ့အခမ်းကဏ္ဍအကြောင်းကိုဦးအောင်ခင်ကဒီတစ်ပတ်မှာသုံးသက်တင်ပြထားပါတယ်။
လူငယ်တွေမလာရှိရနေတာအပြည်ဆိုင်ရာအမျိုးသမီးများနေဖြစ်လို့မြမပြည်ကအသင်းအဖွဲ့တွေပုံမိုးလှုပ်ရှားလာရတာတွေ့ရပါတယ်။အကျန်းဖက်ခံရတဲ့အမျိုးသမီးတွေအတွက်ရန်ပုံငွေကို NLD ပါတီကထူထောင်ပါတယ်။မြမအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်းကမေလအစောပိုင်းမှာ23ချိန်မြောက်ညီလာခံရန်ကုန်မှာကျင်းပပါတယ်။ဒါပေမဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့တရားရေးဌာနကလွဲပြီးအမျိုးသမီးပါဝင်တဲ့အခမ်းကဏ္ဍဟာအလွန်နှေးပါပါတယ်။ဒေါက်ဆာစုကြည်ရဲ့ပါတီနိုင်နာတောင်သွတ်တော်ကိုယ်စားလှယ်ထဲမှာအမျိုးသမီးက73ရာခိုင်နှုန်းသာရှိပါသေး။မဆာလာခေ1954ခုနှစ်မှာအမျိုးသမီးကိုယ်စားလှယ်ဦးရေ2ရာခိုင်နှုန်းသာရှိတာမို့တိုးတက်မှုလို့ပြောနိုင်ပါလေ။ဒါပေမဲ့အိန္ဒိယလာအိုနိုင်ငံမှာအမျိုးသမီးကိုယ်စားလှယ်25ရာခိုင်နှုန်း၊ဗီယက်နမ်မှာ26ရာခိုင်နှုန်း၊ကမ္ဘောဒီးယားမှာ27ရာခိုင်နှုန်းရှိတာကိုကြည့်ရင်မြန်မာအမျိုးသမီးပါဝင်မှုဟာအလွန်နည်းနေတယ်လို့ပြောနိုင်ပါသေး။1995ဘေကျင်းအမျိုးသမီးညီလာခံကြေညာချက်မှာအမျိုးသမီးကုသရေဦးရေ30ရာခိုင်နှုန်းအထိရှိဖို့ရည်ရွယ်ထားတာတွေ့ရပါတယ်
။ဘေကျင်းညီလာခံကျင်းပတာအနည်း20ကျော်လာပြီဖြစ်ပေမဲ့
မြန်မာအမျိုးသမီးကိုယ်စားလှယ်ဦးရေဟာရည်ရွယ်ချက်ရဲ့သုံးပုံတစ်ပုံနောက်သာရှိနေပါတယ်။ဦးသိန်းစင်အစိုးရလက်ထက်မှာဝန်ကြီးနေရာ2နေရာနဲ့ဒုဝန်ကြီး6နေရာကိုအမျိုးသမီးတွေရကြပါတယ်။2015ရွေးကောက်ပွဲဝင်တဲ့ပါတီ21ခုမှာအမျိုးသမီးပါတီဝင်ဟာ9ပါတီမှသာရှိပါတယ်။နိုင်ငံရေးပါတီ50ရာခိုင်နှုန်းမှာအမျိုးသမီးတွေမပါဝင်ကြပါဘူး။အစိုးရဌာနတွေမှာအမျိုးသမီးအရာတန်းဦးရေတဖြည်းဖြည်းတိုးပွားလာပါတယ်2010ဆင်းရဲအရဝန်ကြီးဌာနတွေမှာအမျိုးသမီးအရာတန်း52ရာခိုင်နှုန်းရှိပြီးညွှန်ကြားရေးမှူးအဆင့်မှာ38ရာခိုင်နှုန်းလောက်ရှိကြောင်းသိရပါတယ်တချို့ကလည်းအမျိုးသမီးပါဝင်မှုမှာခွဲတန်းစနစ်ကျင့်သုံးဖို့အကြံပေးကြပါတယ်ဒါပေမဲ့အရေးရှိမှရှိပဲခွဲတန်းအရာဝင်လာမှာစိုးရင်ရပါတယ
်မြမရေတပ်ဖွဲ့မှာအင်အား9000လောက်ရှိတဲ့အနေနဲ့အမျိုးသမီးက2500လောက်ပါဝင်ပါတယ်။ဒါပေမဲ့အလေအလတ်ရာထူးအဆင့်မှာအမျိုးသမီးဝန်တန်းဦးရေဟာ1500သာရှိပါတယ်။အမျိုးသမီးရဲအဖွဲ့ဝင်အမြင့်ဆုံးရနိုင်တဲ့အဆင့်ဟာဒုရဲမှူးကြီးဖြစ်ပါတယ်။စစ်တပ်မှာလည်းအမျိုးသမီးဟာစစ်တပ်နဲ့အုပ်ချုပ်ရေးပိုင်းမှာအမှုထမ်းကြရတာမို့ထိပ်ပိုင်းရာထူးတွေကိုမရနိုင်ပါဘူး။ဒါပေမဲ့ဗိုလ်မှူးကြီးအဆင့်လောက်အထိတက်လန်းရှိပါတယ်။လုံးလုံးစဲလွတ်တော်ကစစ်တပ်ကိုယ်စားလှယ်ထဲမှာအမျိုးသမီး3ယောက်ရှိပါတယ်။ဒိုင်းနာလက်နက်ကင်တွေထဲမှာတော့တိုက်ပွဲဝင်အမျိုးသမီးစစ်တီတွေရှိပါတယ်။ဒါကြောင့်အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးတဲ့အခါတိုင်းနာလက်နက်ကင်တွေဘက်ကအမျိုးသမီးကိုယ်စားလှယ်အမြဲတမ်းပါဝင်လေးရှိပါတယ်
။တရားရေးဌာနမှာအမျိုးသမီးဝန်ထမ်းအများဆုံးဖြစ်ပါတယ်။တရားစီရင်ရေးကိုပြည်ထောင်စုတရားလွှတ်တော်ချုပ်နဲ့လက်အောက်ခံတရားရုံးတွေကဆောင်ရွက်ကြပါတယ်။တိုင်းဒေသကြီးတရားလွှတ်တော်ပြည်내တရားလွှတ်တော်ကိုပိုင်အုပ်ချုပ်ခွင့်ရတိုင်းတရားရုံးကိုပိုင်အုပ်ချုပ်ခွင့်ရဒေသတရားရုံးခရိုင်တရားရုံးမြို့နယ်တရားရုံးမော်တော်ယာဉ်တရားရုံးကလေးသူငယ်တရားရုံးစီပင်ဆိုင်ရာတရားရုံးစသဖြင့်အဆင့်ဆင့်ရှိပါတယ်တိုင်းနယ်ပြည်내တရားလွှတ်တော်14ခုခရိုင်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတရားရုံး82ခုမြို့နယ်တရားရုံး330နဲ့အခြားတရားရုံး22ခုရှိပါတယ်တရားလွှတ်တော်ချုပ်မှာအမျိုးသမီးမပါပေမဲ့ပြည်내နဲ့တိုင်းလွှတ်တော်တွေမှာအမျိုးသမီးတရားသူကြီး22ဦးရှိကြပါတယ်။လွှတ်တော်တရားသူကြီး59ဦးမှာအမျိုးသမီးက22ဦးဖြစ်နေလို့ရာဂိုင်နှုန်းအဖြစ်40လောက်နေရာယူထားတဲ့သဘောမျိုးဖြစ်နေပါတယ
်။တရားရေးဝန်ထမ်း1200ကျော်ရှိတဲ့အနေနဲ့အမျိုးသား600နီးပါးအမျိုးသမီး900နီးပါးရှိကြောင်း2019တရားရုံးနှစ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။တရားရေးဌာနဝန်ထမ်း53ရာခိုင်နှုန်းကအမျိုးသမီးဖြစ်ပါတယ်။အစိုးရအရာတန်းအမျိုးသမီးတဦးနဲ့ KWO ခရင်အမျိုးသမီးအစည်းအရုံးကိုအမေရိကန်တန်ယုံကစုကြီးမြင့်ပါတယ်။အဖွဲ့ဝင်6000ကျော်ရှိတဲ့ခရင်အမျိုးသမီးအစည်းအရုံးတည်ထောင်တာ33နေရှိပါပြီ။ဒါပေမဲ့ပြည်လုံးကျွန်ညီလာခံကိုလွန်ခဲ့တဲ့ဧပြီလကမှပထမအကြိမ်ကျင်းပနိုင်ပါတယ်။ဒေသဆိုင်ရာမှာလှုပ်ရှားနေတာမို့ခရင်အမျိုးသမီးအသင်းဟာထင်းထင်းပေါ်ပေါ်မရှိခဲ့ပါဘူး။ဒါပေမဲ့ထူးထူးချွန်ချွန်တာဝန်ထမ်းဆောင်ခဲ့တဲ့အမျိုးသမီး150ကျော်ကိုစုချီးမြှင့်တာကြည့်ရင်ကရင်အမျိုးသမီးတွေရဲ့ကြိုးပမ်းမှုကိုသိနိုင်ပါတယ်။ထူးချွန်စုရတူတွေထဲမှာကရင်သတင်းစင်ရဲ့အက်ဒီတာချုပ်နမ်ပေါ်ဂေလည်းပါဝင်ပါတယ်။အမျိုးသမီးဖွံ့ဖြိုးတိုးတက်ရေးနိုင်ငံလုံးဆိုင်ရာမဟာဗျူဟာအနည်း20စီမံကိန်းကိုဦးသိန်းစိန်အစိုးရလက်ထက်2013မှာစတင်ချမှတ်ပါတယ်။အမျိုးသမီးတွေတန်းတူညီတူပါဝင်လုပ်ကိုင်နိုင်အောင်ရည်ရွယ်တဲ့စီမံကိန်းဖြစ်ပါတယ်။ဒါပေမဲ့မြန်မာပြည်ဟာအမျိုးသမီးကိုကွဲပြားဆက်ဆံတဲ့နိုင်ငံအဖြစ်သတ်မှတ်ခံရသေးဖြစ်ပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာ။အခုတော့တိုင်းသားဒေသတွေကအဖြစ်အပျက်တွေကိုစူးစီးတင်ဆက်နေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်။ထိုင်းချီဆိုင် BNI ဝိုင်းတော်သားတွေကစီစဉ်ထုတ်လွှင့်တာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဒီပါဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့NCA အပြည့်ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့အစည်းအဝေးမှာအဆိုရနဲ့ PPSC အဖွဲ့တွေကြားအဆိုပြုချက်တွေကိုပြန်လည်ညှိနှိုင်းခဲ့ပါတယ်။
ကရင်ပြည်နယ်မြန်ကြီးကိုဆစ်ရှောင်းစခန်းမှာကြောင်းစရာခက်ခဲကြောင်းစတင်ကြမှုရက်ဆိုင်ထားရတယ်ဆိုတာနဲ့လာမယ့်20ရာစုပင်လုံတတရအကြိမ်ကြီးတာကမှစာရန်တင်သွင်းနိုင်ဖို့ UPDJC နိုင်ငံရေးပါတီများအစုအဖွဲ့တွေနဲ့မြိတ်ဒေသအရက်ဘက်လူမှုအဖွဲ့အစည်းတွေကနေအစည်းအဝေးကျင်းပခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ MCA အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ငင်းကြမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPFT 21ကြိမ်မြောက်အစည်းအဝေးကိုဇွန်လ17ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့ပါတယ်ဒီအစည်းအဝေးမှာအစိုးရနဲ့ PPFT အဖွဲ့တွေအကြားအဆိုပြုချက်တွေကိုပြန်လည်ညှိနှိုင်းခဲ့တယ်လို့ ALP ခေါ်ရခိုင်ပြည်လွတ်မြောက်ရေးပါတီဒူဥက္ကဋ္ဌခိုင်စိုးနိုင်အောင်ကပြောပါတယ်ဒီလအကုံမှာ21ရာစုပင်လုံညီလာခံတတရအကြိမ်အစည်းအဝေးကျင်းပဖို့လျားထားသလိုဒီအစည်းအဝေးမှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့အကြားတစ်ဆွနေတဲ့အချက်တွေဖြစ်တဲ့နိုင်ငံရေးကဏ္ဍနဲ့တပ်ပိုင်းဆိုင်ရာနေရာချထားရေးကဏ္ဍတွေကိုမဆွေးနွေးဖို့သဘောတူခဲ့တယ်လို့သူကပြောပါတယ်
။ကျောင်းသားဥယျာဉ်ရောက်400ကျော်ရှိတဲ့ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မြန်ကြီးမြို့စစ်ဘေးကျောင်းစခန်းမှာကျောင်းဆရာခဲ့ခဲ့ကြောင့်လက်ရှိအချိန်မှာစာသင်ကျမှုရပ်ဆိုင်းထားရပါတယ်။အခုနှစ်မှာ200သာစာသင်ကျောင်းဖွင့်လို့ရပြီ။တာဝန်ကျကျောင်းဆရာတွေပြန်မလာတဲ့အတွက်စာသင်ကျောင်းပိတ်ထားရတယ်လို့မြန်ကြီးမြို့စစ်ကျောင်းစခန်းကတာဝန်ရှိသူတို့ဖြစ်သူစောအောင်ဝင်းထွန်းကပြောပါတယ်။စခန်းကြီးကလေးတွေအတွက်ကျောင်းပိတ်သက်ချင်ပါကနီးစပ်ရာနီးနားစာသင်ကျောင်းတွေမှာကျောင်းသားထားဖို့ညွှန်ကြားထားပြီးဖြစ်တယ်လို့လှိုင်းပွဲမြို့နယ်ပညာရှင်မှုသောမိုးပလဲဆိုးကပြောပါတယ်။
မိုးအဆက်မပြတ်ရွာသွန်းတဲ့အတွက်ရခိုင်ပြည်နယ်တဝန်းရေကြီးရေလျှံမှုတွေရှိနေသလိုလမ်းတံတားတွေကျိုးပြတ်နေတဲ့အတွက်နေရာဒေသတချို့တွေမှာကုန်းလမ်းခရီးသွားလာရေးတွေရပ်တန့်နေပါတယ်။မြင်းမြတ်မြို့နယ်မှာဖုန်နာချောင်းနဲ့လေးမြို့မြစ်တွေကတောင်ကျရေတွေကြောင့်မြို့အနိမ့်ပိုင်းရပ်ကွက်နဲ့မြစ်ကမ်းနီးကျေးရွာတွေရေလွှမ်းမိုးတာခံနေရပြီးစစ်တွေရန်ကုန်ကားလမ်းမှာလည်းရေကျော်နေတဲ့အတွက်သွားလာမှုတွေရပ်တန့်နေရတယ်လို့မြင်းမြတ်မြို့ခံကိုသိန်းအောင်ကပြောပါတယ်။အလားတူစစ်တွေရန်ကုန်ကားလမ်းတောင်ကုန်းမြို့နယ်စားပြင်အုပ်စုမှာတံတားတစ်စင်းကျိုးပြတ်သွားပြီးအမနဲ့မအီကြားကဗဒကြောမှာပေ40ခန်းလမ်းပိုင်းပြတ်သွားပြီးရေရှာနေတဲ့အတွက်သွားလာရေးတွေရပ်တန့်နေရပါတယ်။ပုံနာကျွန်းနဲ့မြောက်ဦးမြို့နယ်ကနေရာတော်တော်များများမှာလည်းရေပြည့်ပြီးမောင်တော်ကျိန်ချောင်းကားလမ်းမှာလည်းတောင်ပြိုတဲ့အတွက်လမ်းပြတ်မှုတွေဖြစ်ပွားနေပါတယ်။
မိုးစမပြတ်ရွာတော်မှုကြောင့်ချင်းမြင့်နယ်မတူပီမြို့အရှိခူခွေရက်ွက်လေးမြို့လမ်းမှာမြေသားပြိုကျမှုဖြစ်ပွားခဲ့ပြီးမိသားစု9စုတို့ကိုဘေးလွတ်ရမှာပြောင်းရွှေ့ထားရတယ်လို့မတူပီမြို့ငလားရက်ွက်အုပ်ချုပ်ရေးမှူးကိုဆလောင်းကပြောပါတယ်မင်းတပ်မတူပီကလန်းဟာလည်းစွန်လ10ရက်နေ့ကကပရံအက်ကွက်ပြိုကျမှုဖြစ်ပွားခဲ့တဲ့အပြင်ဖလားမြို့ပလိုင်ရက်ွက်မှာမြေသားနဲ့မြေဆိုင်နေရာပြိုကျခဲ့မှုဖြစ်ပွားခဲ့ပါတယ်
ကယားပြည်နယ်အတွင်းပြည်ခဲ့တဲ့ရက်ကမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ဖရူဆိုမြို့နယ်အနောက်ဘက်ကျမ်းကဟိုယာကေကောသွားရလမ်းတစ်လျှောက်မှာမြေပြိုတာတံတားပျက်စီးတာတွေဖြစ်တဲ့အတွက်သွားရေးလာရေးမှာအခက်အခဲကြုံတွေ့နေရပါတယ်။နှစ်စဉ်မိုးဥကျကာလမှာအခုလိုလမ်းတံတားပျက်စီးတာတွေဖြစ်ပေါ်နေတဲ့အတွက်အစိုးရအနေနဲ့လမ်းတံတားဆောက်လုပ်မှုတွေကိုစက်မစီစစ်တင်တယ်လို့ဒေသခံတွေကပြောပါတယ်
။ငင်းချရေးလုံငန်းစဉ်တစ်ခုလုံးကိုပြည်သူလူထုသိရှိဖို့ပြည်သူလူထုတွေပူပေါင်းပါဝင်ဖို့နဲ့ပြည်သူ့အသံကိုဖော်ပြနိုင်ဖို့ရည်ရွယ်ပြီးမွန်ပြည်နယ်ရေးမြုပ်မွန်ထမရုံမှာငင်းချမ်းရေးလူထုစကားဝိုင်းကျင်းပပြုလုပ်မှာဖြစ်ပါတယ်။ငင်းချမ်းရေးဟာပြည်သူအားလုံးနဲ့သက်ဆိုင်တဲ့အတွက်မွန်ပြည်နယ်တွင်းရှိဒေသခံဖွဲ့စည်းတွေနဲ့ပူပေါင်းပြီးကျင်းပပြုလုပ်တာဖြစ်ကြောင်းလူထုစကားဝိုင်းစီစဉ်သူနိုင်ကူသူကပြောပါတယ
်။အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ21ရာစုပင်လုံတတိယအကြိမ်ညီလာခံမှာစာရန်တင်သွင်းနိုင်ဖို့အတွက်ရွေးကောက်ွယ်အနိုင်ရပါတီများကိုယ်စားလှယ်23ဦးပါဝင်တဲ့ UPDJC နိုင်ငံရေးပါတီများအစုအဖွဲ့တွေနဲ့မြိတ်ဒေသအရက်ဘက်လူမှုဖွဲ့စည်းတွေကနေဇွန်လ17ရက်နေ့နဲ့12ရက်နေ့မှာတနင်္လာရီတိုင်းဒေသကြီးမှာအစည်းအဝေးကျင်းပခဲ့ပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
လာမယ့်21ရာစုပင်လုံညီလာခံမှာဆွေးနွေးရမယ့်ကဏ္ဍကြီး၅ခုဖြစ်တဲ့နိုင်ငံရေး၊စီးပွားရေး၊လူမှုရေး၊လုံခြုံရေး၊ညီရာနဲ့တရားစာရတွေရဲ့အခြေခံမှုတွေကိုအသေးစိတ်ဆွေးနွေးတာဖြစ်တယ်လို့ UPDJC အတွင်းရင်းမှုအဖွဲ့ဝင်မော်မျိုးသားပါတီ MNP ကိုယ်စားလှယ်မင်းစီယာဦးကပြောပါတယ်
နိုင်ငံရေးပါတီဆူဖော်မှာပြည်တော်နိုင်ငံရေးဆွေးနွေးတဲ့လုပ်ငန်းကော်မတီရှိတယ်၊စီးပွားရေးဆွေးနွေးတဲ့လုပ်ငန်းကော်မတီရှိတယ်၊ကဏ္ဍငါးရဲ့ဆွေးနွေးတဲ့ကော်မတီတွေရှိတယ်။ဒီကော်မတီတွေကကျွန်တော်တို့အချင်းချင်းနဲ့နှိမ့်နှိုင်းတိုင်ပင်တယ်။ဒီလိုရှိရင်ဘလို့တင်သွင်းသွားမယ်၊ဘသူတွေကတာဝန်ယူပြီးတော့ဒီဆွေးနွေးပွဲတွေကိုရေးမလဲ၊ဘသူတွေကထုတ်မလဲ၊ပြီးလို့ရှိရင်ဘလို့ဒီပြည့်ချက်ယူမလဲ။အဲ့ဒီဟာကြီးကိုဘလို့ဆွေးနွေးမယ်ဆိုတဲ့စဉ်းစားချက်မျိုးတွေတော့ရှိခဲ့ပါတယ်ဗျ။ ဒီစည်းဝေးကျင်းပရခြင်းရဲ့ရည်ရွယ်ချက်ကိုလည်းမင်းစရာဦးကအခုလိုဆက်ပြောသွားပါတယ်။အကဲရွေးများဒီ23ပါးဒီနိုင်ငံပါဒီယူဂူဒီဂျီစီကသွားရခြင်းမှာတို့တွေရရှေ့ဆက်ဝဲမှုတွေချမှတ်ပြီးဆက်ဝဲကိစ္စတွေဆွေးနွေးရခြင်းကြလို့ရှိရင်ဒီပါဒီစည်းရဲ့အစံနေတို့ရရှင်ပြကြတယ်ကျွန်တော်တို့နားထောင်မှုတို့ကဒီကရည်ရွယ်တယ်ဗျ။
ပြည်ထောင်စုနိုင်ငံရေးဆွေးနွေးမှုပူးတွဲကော်မတီယူဘီဒီဂျီစီနိုင်ငံရေးပါတီစုဖွဲ့အနေနဲ့ပုံမှန်တလတစ်ကြိမ်တွဲဆုံနေရှိပြီးတတိယကြိမ်23ရာစုပင်လုံညီလာခံအတွက်ကြိုတင်ပြင်ဆင်တဲ့သဘောလည်းဖြစ်ပါတယ်။ဒါပေမဲ့လည်းနာမည်ပင်လုံညီလာခံမှာလည်းရလဒွေအများကြီးထွက်လာမယ်လို့မျှော်လင့်မထားကြောင်းကိုယူဘီဒီဂျီစီအတွင်းရေးမှုဖွဲ့ဝင်ရှာမျိုးသားဒီမိုကရေစီဖွဲ့ချုပ်
SNLD ကိုယ်စားလှယ်စိုင်းချောင်ညိုကအခုလိုပြောသွားပါတယ်။မျော်လင့်ချက်ဆိုတော့ကျွန်တော်တို့လည်းပြောလို့တော့မရဘူးဗျ။ဘာလို့လဲဆိုတော့ဒီဘွဲမှာတလောက်ကြီးအထွေထူးမွန်တကယ်အများကြီးတော့ထွက်လာမယ်လို့မထင်ဘူးလေ။ပြီးတော့ဘာအကြောင်းအရာဆွေးနွေးမယ်ဆိုတော့မှအတိမဖြစ်သေးဘူးဆိုတော့ကဘာမျော်လင့်ချက်ထွက်မလဲဆိုတော့ဒါသိပြောလို့လည်းမရဘူးဖြစ်ဘူး။
UPDJC နိုင်ငံရေးပါတီများစုဖွဲ့အစည်းအဝေးဒုတိယနေ့မှာတော့မြေမြို့အခြေစိုက်နိုင်ငံရေးပါတီတွေရပ်ဖက်လူမှုအဖွဲ့စည်း
SBS မိုးစတဲ့ရွာသွန်းမှုကြောင့်ရှမ်ပီနယ်မြောက်ပိုင်းတီဘောမြို့နယ်နမ်လန်အုပ်စုမှာဇွန်လဆန်းအတွင်၃လေးကြိမ်ထပ်မင်းရဲ့ရေကြီးရာကြောင့်နေအိမ်မဲ့သွားတဲ့မိသားစုတွေရှိနေခဲ့ပြီးလက်ရှိမှာတော့အကူအညီတွေလိုအပ်နေပါတယ်။ဒီအခြေအနေကိုနမ်ခုံကလည်းစူးစီးတင်ဆက်ထားပါတယ်။
တီဘောမြို့နယ်နမ်လန်မမုံဟင်းကောင်းလန်းကတ်ရင်အုပ်စုတွေအပြင်မြို့တွင်၁၁ရပ်ကွက်လုံးနီးပါးရေကြီးတာကြောင့်လူနေအိမ်တွေလျှာချမြေတွေလန်တရာတွေပျက်စီးခဲ့တယ်လို့နမ်လန်ကလူငယ်စိုင်းတော်ဆရာကအခုလိုပြောပါတယ်။စိုက်ကြိုးထားတဲ့မြို့ချပီးတာတောင်ယာတွေကရေကုန်တော့တိုက်စားလာတော့တော်တော်များများပျက်စီးလာတော့တော်တော်များဆုံးရှုံးမှုရှိတယ်ကျွန်တော်ထူထောင်ရေးကိစ္စကတော့တော်တော်ပြန်လုပ်ရောမယ်သဘောရှိတယ်တချ
set to yell a young kid. Land or land, land, yeah, jitaisa or young kid see that in yard.
เป็นอะไรเนี่ยเนี่ยเป็นอันเนี่ยเป็นในทางโจชีเดนนำลันมาตองใจยี่จองยี่เป็นติงเองทางสู่ท่องในยาโจลู่ยี่ตรงทางโจด้วยจำมายี่สัญญาเปลี่ยนเลยทุกทางยี่สัญญาด้วยอากูนี่ลู่อันนี้เลยลู่ที่เคยแต่นิ่งหนุนนี่กากูนี่เท่าป้ามือตัวปีเดติงนุ่มฉันลุงเงี้ยเพื่อกาใจสื่อกาอากูลู่เบียวอะไร
ดูแกอินเทอร์กับพี่ดูเปลี่ยนอยู่ตรงไหนพวกยี่สัญญาป้ามันพี่รู้ไหมสุดเด็ดสัตตาชีรู้หัวยี่เทมโยบาตัวเดียร์เลยโยบ่เนาะ
ว่าพี่เราหัวสี่หรือสามหรือแปดคู่มันจะได้แก่ยี่เบี้ยทุกคาเดียวยาวตัวเท่าไหร่เดียวยี่เบี้ยทุกคาเดียร์กูยี่เบี้ยสามพูแต่ตัวโน้ตสองคาเดียร์เลยเป็นลมเยอะก็ตู้สันดิสูเชนฉันลุงเอกุยยังคังสองใจสู้กับอากูรู้เปล่าวะเลยผู้จันทร์รู้เป็นลมก็เอาฉันก็มีหน้าที่วะเนาะที่สาบียนเจมูเย่ที่ต่างกันเราอันมูบิวเล่ตะการมีอาพ่อเย่ฉันลุงเอรีเป็นลมเยอะได้มาในทางจ้าเร่จันทร์รู้ได้ยินได้บ้างส่งลมเยอะบ้างส่งสูบบ้างวิโรจันทร์รู้
ပါတယ်ဒါကို15နှစ်ကြာကျွန်တော်တို့စုပေါင်းပြီးတော့အားလုံးလူတစ်ခွတွားပြီးတော့ကူညီလူတန်းဖို့စီစဉ်ထားပါတယ်ဗျာကျွန်တော်ရှမ်းလူငယ်ကိုရက်ဖက်လည်းနှိုးဆော်မှုတော့လုပ်ထားပါတယ်ကိုယ့်ရဲ့လူငယ်ကောင်းဆောင်လေးကိုတည်တာမှာရနိုင်တဲ့လောက်ကူညီလေးနဲ့အချင်းချင်းကူညီဖို့ပေါ့
လက်ရှိမှာတော့နှမ်လန်ရေးဘေးဒုက္ခတွေတွေကိုဒေသခံအလူရှင်တွေနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနတို့ကနေအကူအညီပေးဆောင်နေပါတယ်ပြီးခဲ့တဲ့မေလကတည်းကမိုးတွေဆက်တိုက်ရွာသွန်းနေတာကြောင့်နှမ်လန်မြို့မှာရေကြီးမှုတွေကြုံတွေ့နေရပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
NCA အပြည့်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ရဲ့ထိုင်းနိုင်ငံအစည်းအဝေးမှာအစိုးရနဲ့ PPST အဖွဲ့ရဲ့အကြားအဆိုပြုချက်တွေကိုပြန်လည်ညှိနှိုင်းခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကရင်ပြည်နယ်လိုင်းပွဲမြို့နယ်မြိုင်ကြီးငူစစ်ဆောင်စခန်းမှာကြောင်းစရာအခက်အခဲကြောင့်စာတင်ကြမှုရပ်ဆိုင်းထားရပါတယ်
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတွေပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။ပြည်နယ်ဝိုင်းတော်သားတွေတင်ဆက်တဲ့တန်ရင်သတင်းတွေကိုနားဆင်ကြရတာပါ။ VR ထုတ်လွှင့်ပြီးသမျှသတင်းတွေရေဒီယိုအစီအစဉ်တွေနဲ့ရုပ်သံဗီဒီယိုဖိုင်တွေကိုတော့ burmese.voanews.com internet ဆောင်တွင်နှာမှာဖတ်ရှုနားဆင်နိုင်ပါတယ်။လာမယ့်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါရီဆွေးနွေးကြမှာပါလေ
ောရရှင်များရှင်မြန်မာနိုင်ငံအနှံ့ဒီအပိုင်းတွေအတွင်းမိုးသည်ထံမှုတွေကြောင့်ရေပိတံကျုံနေရတယ်လို့နောက်ဆက်တွဲကျန်းမာရေးပြဿနာတွေပေါ်လာမှာကိုလည်းသတိပေးနေပါတယ်မကြသေးခင်တုန်းကလည်းရန်ကုန်မြို့မှာအမိုက်ပုံမီးပေးကြောင့်အရေးပေါ်အခြေအနေကြုံရတဲ့အချိန်မှာတုံ့ပြန်ဆောင်ရွက်မှုတွေအပေါ်မေးခွန်းတွေလည်းထွက်ပေါ်ခဲ့တာပါမြန်မာနိုင်ငံမှာရေပိမီးပေးမုန်တိုင်းနဲ့ငလင်းတွေလိုသဘာဝနဲ့လူကြောင့်ဖြစ်ရတဲ့ကပ်ဘေးဒဏ်တွေကြုံရတဲ့အခါစီမံခန့်ခွဲမှုတွေမှာဘယ်လိုအားနည်းချက်တွေရှိနေပါလဲကပ်ဘေးအနေနဲ့ကြိုတင်ကာကွယ်ရေးနဲ့အချိန်မီတုံ့ပြန်ဖြည့်ရှင်းနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေသလဲစရာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကပြုစုပါရစေ
။စနေည VOA ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။မိမိတို့ရဲ့ဖုန်းနံပါတ်တွေကိုလည်းကြိုတင်ပေးပို့ထားနိုင်ပါတယ်။VOA ရမနေ့မှမနေ့ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့မနေ့6နာရီ9နာရီအထိလိုင်းလူမီတာ24 32 39တို့မှာနှာစင်နေပါတယ်။ဥရောပသတင်းကြီးညွတ်ကိုကိုဇော်ဝင်းနိုင်ပြောပြမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တခြားပုဂ္ဂိုလ်တွေအပါအဝင် Donald J. Trump Foundation အနေနဲ့ဆယ်စုနှစ်တခုကျော်ကြာတရားမဝင်လုပ်ရတဲ့ကိုအစဉ်တစိုက်ပြုလုပ်ခဲ့မှုနဲ့နယူးယောက်ပြည်နယ်တရားသူကြီးချုပ်ကတရားဆွဲဆိုလိုက်ပါတယ်။ Trump Foundation အနေနဲ့2016ခုနှစ် Trump Campaign အတွက်တရားမဝင်နိုင်ငံရေးလုပ်ငန်းတွေကိုကျယ်ကျယ်ပြန့်ပြန့်ကျူးလွန်နေကြောင်းပုဂ္ဂိုလ်ရေးအကျိုးအမြတ်နဲ့စီးပွားရေးအကျိုးအမြတ်တွေရရှိအောင်လဲလှုံ့ဆော်ကြကြောင်းနဲ့ဥပဒေအရအမြအစွန်းအတွက်မဟုတ်ဘဲဖွဲ့စည်းထားတဲ့အဖွဲ့အစည်းတစ်ခုအနေနဲ့ဥပဒေအရလိုက်နာရမယ့်အခြေခံစည်းမျဉ်းစည်းကမ်းတွေကိုလည်းလိုက်နာဖို့ပြက်ကွက်ခဲ့ကြောင်းတရားသူကြီးချုပ်ဘာဘရာအန်ဒါဝုဒ်ကပြောပါတယ်။ဒီအမှုကတော့နယူးယောက်မြို့မဟတ်တန်မှာရှိတဲ့ပြည်နယ်တရားရုံးချုပ်မှာဆွဲဆိုထားတာဖြစ်ပါတယ်။နျူကလ িয়ার ဖြတ်သိမ်းလုပ်ငန်းစဉ်တွေကိုမြောက်ကိုရီးယားကအမှန်တကယ်လွတ်လာတဲ့ဆိုရင်တောင်ကိုရီးယားအစိုးရအနေနဲ့လည်းစစ်ရေးရလှုပ်ဆောင်မှုတွေမှာပြုတ်လွယ်ပြောင်းလွယ်ဖြစ်ဖို့လိုအပ်ကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားလိုက်ပါတယ်တကယ်လို့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဖြတ်သိမ်းရေးလိုအပ်တဲ့ခြေလှမ်းတွေလှုပ်ဆောင်မယ်ဆိုရင်သူတို့ဘက်ကလည်းပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုမယ်လို့သမ္မတမွန်ဂျေအင်းကပြောပါတယ်စင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ထိပ်သီးဆွေးနွေးပွဲအတွင်းသမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုပြန်ရုပ်သိမ်းဖို့သဘောတူညီခဲ့တယ်လို့ပြောကြားခဲ့ကြောင်းမြောက်ကိုရီးယားသတင်းဌာနရဲ့ကြေညာချက်ကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကညင်းဆိုခဲ့ပြီးသမ္မတထရမ့်အနေနဲ့သူလှုပ်ဆောင်ရမယ့်အဆင့်တွေကိုတည်တည်ချာချာနားလည်သဘောပေါက်တယ်လို့ပြောပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးတို့ထိပ်သီးဆွေးနွေးချက်ပနိုင်ရေးအတွက်အရာရှိတွေကကြိုပမ်းနေကြကြောင်းဂျပန်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်နိုင်ငံတော်သမ္မတဦးမင်းမြင့်နဲ့ဇနီးတို့ဟာထိုင်းနိုင်ငံတရားဝင်ချစ်ကြည်ခီးစဉ်ကိုဒီကနေ့စတင်လာမှာညနေပိုင်းကဘန်ကောက်မြို့ကိုရောက်သွားပြီးဖြစ်ပါတယ်။သမ္မတဦးမင်းမြင့်နဲ့ဇနီးတို့ဟာဝန်ကြီးချုပ်ပရာယော့ချန်အိုချာရဲ့ဖိတ်ကြားချက်အရအခုလိုသွားရောက်တာဖြစ်ပါတယ်။ညနေပိုင်းကဝန်ကြီးချုပ်နဲ့တွေ့ဆုံပြီးထိုင်းအစိုးရအကြီးဟာမှပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းတွေကိုထိုင်းနိုင်ငံကဆက်လက်ပံ့ပိုးပေးသွားမယ်လို့ဝန်ကြီးချုပ်ကကတိပြုခဲ့ကြောင်းဦးမင်းမြင့်ကပြောပါတယ်။အခုကမ္ဘာဖလားဘောလုံးပြိုင်ပွဲတွေရဲ့ပထမပွဲစဉ်အဖြစ်နဲ့အင်ရှင်ရုရှားနဲ့ဆော်ဒီအာရေဗျအသင်းတို့ကျင်းပနေကြတာမှာအင်ရှင်ရုရှားအသင်းကဆော်ဒီအာရေဗျအသင်းကိုတကူကူမရှိနဲ့ဥဆောင်နေပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတင်းချင်းညို့ကိုကိုဇော်ဝင်းနိုင်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်မှုကမက်ဆီမွန်ဖြစ်ပြီးဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Folaric ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနူမီတာ25 30နဲ့51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါတို့ရရှိနေအားလုံး BND ကင်းဝေးပြီးကိုစိတ်နှလုံးရှင်လန်းချမ်းမြေ့ပျော်ရွှင်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.